Welcome to the Voice of America in Burmese.
Mingla nya jam ma shin. Pyo American tan ya 2016 khu ne July 14 ye cha da bri ni nya 9 nai ga ne 10 nai thi season rwe go American pi rang su myo ro Washington DC ga ni dai yai thol lwin pi ni ba bi. Line to meter 25 32 50 ne line lat meter 190 ro ga ni phan yu na sin nai ma le shin.ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုဒေါခင်စိုးဝင်းနဲ့ကျွန်တော်ကြော်ကြော်သိမ်းတင်ညာမှာပါအမေရိကန်မှာရတက်ဖွင့်တဲ့လူလူကြားနောက်ထပ်တင်းမာမှုတွေကိုအချိန်တော်တော်ကြာတဲ့အထိဖြစ်ရှိနိုင်ဖို့မျှော်လင့်မထားကြောင်းသမ္မတဘရက်အိုဘားမားကပြောပါတယ်ရီပဘလစ်ကန်ပါတီကိုစားသူသမ္မတလောင်းဖြစ်ဖို့တည်ကြားနေတဲ့ဒေါ်နယ်ထရမ့်ကသူနဲ့အတူရွေးကောက်ပွဲဝင်မဲ့ဒုတိယသမ္မတလောင်းပဲသူဆိုတာကိုမနေ့ပြန်ကြေညာဖို့စီစဉ်ထားပါတယ်ပြည်ထောင်ဝန်ကြီးချုပ်တည်းရဲ့အစိုးရအဖွဲ့ဝင်အစ်တွေရွေးချယ်ပုံပေါ်မှာတော့ EU ပါလီမန်ဥက္ကဋ္ဌကဝေဖန်ပြောဆိုပါတယ်ဒီတဲ့တွေပေါ်ဝင်တခြားနိုင်ငံတကာထိတ်တန့်တဲ့တွေကိုလည်းကြားရပါမယ်ခင်ဗျာ
ဒီကနေ့ညရင်ဆုံးနားဆင်ရမယ့်သတင်းလာကတော့အမေရိကန်ပြည်ထောင်စုတွင်ရဲတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်ကင်တွယ်မှုကြောင့်တိစုံမှုတွေရှိနေတာကဆန့်ကျင်ကန့်ကွက်တဲ့စန္ဒပြပွဲအတွင်ရဲအရာရှိ၅ဦးတိစုံခဲ့ရတဲ့အဖြစ်မျိုးတွေအဆုံးသတ်ဖို့ဘာတွေဆောင်ရွက်နေကြသလဲဆိုတာကြားကြရမှာပါမြန်မာပြည်သတင်းလွှာတွေထဲမှာတော့အမုန်းစကားဒါမှမဟုတ်နိုင်ငံတော်အေဂျင့်တည်ငြိမ်ရေးကိုထိပါတဲ့ဟောပြောမှုတွေရှိရင်တည်ဆဲအရာအရေးယူမယ်လို့သာသနာရေးဝန်ကြီးကသတိပေးလိုက်ပါပြီ
ရာဇဝမှုနဲ့ပတ်သက်လို့ရှင်တော့time bars မရှိပါဘူးတရားဥပဒေစိုးမိုးကြီးထိခိုက်စီတဲ့
မကြခင်ကြားကြရမှာပါရှင်ရန်ကုန်တိုင်းအတွင်းရင်မော်တော်ယာဉ်လိုင်းပေါင်းစုံပြည့်စွက်မှုမှာစီမံခန့်ခွဲရေးစနစ်ပြောင်းလဲတော့မယ်လို့သက်ဆိုင်ရာကော်မတီကပြောလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့ပေါ်မှာလူတယောက်တနက်နဲ့လုကြံတက်ဖြတ်သွားခံခဲ့ရတာဟာလက်နက်ကင်ပြိပက္ခတွေကြောင့်အဲ့ဒီဒေသတွေမှာတရားဥပဒေစိုးမိုးမှုကင်းမဲ့နေတဲ့အဖြစ်ကိုရင်ဆိုင်နေရသလားဆိုတာတွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်စိုးဝင်းတို့ကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်တော်စုမှာရဲတပ်ဖွဲ့နဲ့လူမှုဝန်ပိုင်းတွေကြားနောက်ထပ်တင်းမာမှုတွေကိုလာမယ့်လာမယ့်နှစ်နောက်ထပ်အချိန်တော်တော်ကြာကြာအထိမြင်နေရအောင်မယ်လို့မျှော်လင့်ရကြောင်းအမေရိကန်သမ္မတဘရက်ကိုဘားမားကပြောလိုက်ပါတယ
်။ I didn't hear anybody around this table suggest that this problem is going to be solved overnight. Because
ဒီလိုအခြေအနေတစ်ခုခုကိုချက်ချင်းဖြေရှင်းနိုင်မယ်ဆိုတာမျိုးဒီမှာရှိနေတဲ့ဘယ်သူကမှပြောတာကျွန်တော်မကြားပါဘူး။ဘာကြောင့်လဲဆိုတော့ဒီသတင်းပတ်မှာကျွန်တော်တို့မြင်ခဲ့ရတဲ့ပြဿနာတွေရဲ့အရင်းအမြစ်ကလွန်ခဲ့တဲ့ဆယ်စုနှစ်တွေကမှဖြစ်လာတာမဟုတ်ဘဲရာစုနှစ်နဲ့ချီပြီးဖြစ်နေတဲ့ပြဿနာတွေကြောင့်ပါယဉ်ကျေးမှုဆိုင်ရာလူမျိုးရေးဆိုင်ရာဆင်းရဲမွဲတေမှုစတဲ့ပြဿနာအမျိုးမျိုးပေါ်ဝင်နေတာကြောင့်ချက်ချင်းကြီးတော့ဖြေရှင်းလို့ရမှာမဟုတ်ပါဘူးလို့သမ္မတဥပမာကပြောသွားပါတယ်။သမ္မတအင်ပြူတော်မှာဗိုလ်ထုနေက၄နာရီကြာတွေ့ဆုံဆွေးနွေးပွဲတစ်ခုအတွင်းသမ္မတဥပမာကအဲ့လိုပြောသွားတာပါ။အဲ့ဒီဆွေးနွေးပွဲကိုရတပ်ဖွဲ့အကြီးအကဲတွေပြည်내အုပ်ချုပ်ရေးမှုနဲ့မြို့တော်ဝန်အများအပြားBlack Lives Matter လှုပ်ရှားမှုမှာပါဝင်သူတွေတက်ရောက်ကြပါတယ်။ရဲတပ်ဖွဲ့ကအင်အားသုံးပြီးစိုးစိုးရွားရွားလှုပ်ဆောင်တာတွေပေါ်အရေးယူလှုပ်ဆောင်ဖို့နဲ့ရာဇဝမှုဆိုင်ရာတရားစီရင်ရေးစနစ်ပြုပြင်ပြောင်းလဲရေးလုပ်ဖို့နိုင်ငံရေးကောင်ဆောင်တွေကိုတွန်းအားပေးရည်ယူရပြီးအခုဆွေးနွေးပွဲကိုလုပ်တာပါ။ Texas ပြည်နယ် Dallas မြို့မှာလူပြူရဲတပ်ဖွဲ့ဝင်9ဦးပြီးခဲ့တဲ့တရင်ဘက်ကတနက်နဲ့ချောင်းပစ်ခံရပြီးတဲ့နောက်အခုဆွေးနွေးပွဲကိုလုပ်တာလည်းဖြစ်ပါတယ်။
Republican သမ္မတလောင်းဖြစ်ဖို့တည်ကြတဲ့လောက်ရှိနေတဲ့ Donald Trump ကဒုသမ္မတလောင်းရွေးချယ်ဖို့စကားတင်ဆင်ရောက်ရှိနေပြီးတော့မနေ့ကတောက်ကြနေ့မှာကြေညာဖို့စီစဉ်နေပါပြီ။ Donald Trump ရဲ့အင်္ဂါနေ့မနေ့ကမဲဆွယ်စည်းရုံးပွဲမှာအတူပါဝင်ခဲ့တဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence, အောက်လွတ်တော်သဘာဝတူဟောင်း Newt Gingrich နဲ့လက်ရှိ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie တို့၃ယောက်အနေနဲ့တယောက်ကိုယ်သာရွေးမယ်အလားအလာရှိပါတယ်။တချို့က Donald Trump နဲ့ရဲ့ပြိုင်ဘက်ဖြစ်ခဲ့သူ Chris Christie ဟာသမ္မတလောင်းအကြိုရွေးကောက်ပွဲကနေဒီနှစ်စံပိုင်းကနှုတ်ထွက်ခဲ့ပြီးတဲ့နောက် Donald Trump ဘက်ကနေရက်တီပြီးအကြီးအကျယ်ထောက်ခံနေတာဖြစ်ပါတယ်။ Republican Party ညီလာခံကို Ohio ပြည်နယ် Cleveland မြို့မှာရှေ့သတင်းပတ်ထဲမှာကျင်းပတော့မှာပါ။ချိန်ထဲမှာပဲ Democratic Party သမ္မတလောင်းဖြစ်တည်ကြတဲ့လောက်ရှိနေတဲ့ Hillary Clinton ကလည်းဒီလက္ခဏာပိုင်းမှာကျင်းပမယ့် Democratic Party ညီလာခံမတိုင်ခင်ဒုသမ္မတလောင်းအလားအလာရှိတဲ့သူတွေကိုတွဲဆုံမေးမြန်းနေပါပြီ။လူတွေကြားတဲ့ထင်ကြီးပေးနေတဲ့သူတွေကတော့ Virginia ပြည်နယ်ထက်လွတ်တော်အမတ် Tim Kaine နဲ့ Massachusetts ပြည်နယ်ထက်လွတ်တော်အမတ် Elizabeth Warrenတို့ဖြစ်ကြပါတယ်။ Hillary Clinton အကြိမ်နဲ့ရှင်ပြန်ရမယ် Florida, Pennsylvania နဲ့ Ohio ပြည်နယ်တွေမှာ Donald Trump ကနိုင်ခြေရှိနေတယ်လို့နောက်ဆုံးကြောက်ယူတဲ့ထင်မြင်ချက်စစ်တမ်းမှာဖော်ပြနေပါတယ်ရှင်
။ပြည်ထောင်ဝန်ကြီးချုပ် Theresa May ရဲ့အဆိုအရတဲ့အတွက်လူတွေရွေးချယ်ဖို့ဟာပြည်ထောင်ပြည်သူတွေကိုရေရှည်မှာထိခိုက်နေနိုင်စေမဲ့ Andrew များလာတဲ့လှုပ်ဆောင်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဥရောပပါလီမန်အကြီးအကဲ Martin Schulz ကအဝေးပန်းလိုက်ပါတယ်။ပြည်ထောင်နိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်ဗိုလ်ထုနေမှာစတင်ပြီးတာဝန်ယူတဲ့ Theresa May ဟာEU ဥရောပသမဂ္ဂတွေကနေ UK နိုင်ငံခွဲထွက်မဲ့အချိန်ခက်ခဲလာတဲ့လုပ်ငန်းတာဝန်တွေကိုဦးဆောင်ဖို့သူ့ရဲ့အစိုးရအဖွဲ့ကိုချက်ချင်းပဲဖွဲ့စည်းလိုက်တာပါ Mr. Schulz ရဲ့အစိုးရ Theresa May ရွေးချယ်တဲ့အစိုးရအဖွဲ့ဝင်တွေကိုကြည့်ရင်ဒါဟာပြည်ထောင်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုတိုးတက်ကောင်းမွန်မှုလုပ်တာတဲ့ပါတီတွင်းနိုင်ငံရေးကိစ္စတွေကိုဖြေရှင်းဖို့လုပ်နေတာလို့ဆိုပါတယ်လ န်ဒန်မြို့တော်ဝန်ဟောင်းဘော်ရစ်ဂျွန်ဆန်ကိုအများထင်မှတ်မထားဘဲနိုင်ငံခြားရေးဝန်ကြီးအဖြစ်ဝန်ကြီးချုပ်အမိကခန့်အပ်ပါတယ်။ဂျွန်ဆန်ဟာ EU ထဲကနေ UK ခွဲထွက်ရေးလှုပ်ရှားမှုကိုဦးဆောင်ခဲ့သူဖြစ်ပြီးခွဲထွက်ရေးကိုကန့်ကွက်မဲ့ပေးခဲ့ကြသူတွေအများပြားနဲ့ UK ခွဲထွက်မှုဟာမဟာအမားကြီးဖြစ်တယ်လို့ယုံကြည်ကြတဲ့ EU ခေါင်းဆောင်တွေကကိုမကြေမနက်ဖြစ်စေခဲ့တဲ့သူပါ UK ခွဲထွက်ရေးထောက်ခံသူတွေကိုအစိုးရရဲ့အဓိကကြတဲ့ဝန်ကြီးနေရာတွေမှာဝန်ကြီးချုပ်အမိကခန့်အပ်လိုက်တာဖြစ်ပါတယ်။
အီရန်နျူကလ িয়ার ရေးသဘောတူညီချက်ရခဲ့တာတစ်နှစ်ပြည့်ပြီးတဲ့နောက်အဓိကအပိုင်းတွေမှာတည်ထားတဲ့ရလဒ်တွေရထားပြီမဲ့လို့လေတစ်ဖက်ဖက်ကအသာစီးယူပြီးကိုတာဝန်ယူထားတာကိုလုံမလုပ်ရလားဆိုတဲ့တန်တရားတွေကနှစ်ဖက်စလုံးမှာရှိနေသေးပါပဲသဘောတူညီချက်ကိုထိမ့်သိမ်းထားဖို့လုပ်စရာတွေမပြီးသေးဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြင်သစ်နိုင်ငံပဲရစ်မြို့တော်မှာဒီကနေ့ပြောဆိုလိုက်ပါတယ်
We need to continue to work and we will continue to work and we have a specially designated
ကျွန်တော်တို့ဆက်ပြီးလှုပ်ဖို့လိုအပ်နေတဲ့အတွက်ဆက်လှုပ်သွားမှာပါကျွန်တော်တို့မှာအထူးသတ်မှတ်တာဝန်ပေးထားတဲ့တာမတ်ကြီးလည်းရှိနေပြီးသူ့ရဲ့နေ့စဉ်လုပ်ငန်းတွေကတော့သဘောတူညီချက်အတိုင်းဆက်ပြီးအကောင့်ထဲပို့နေပါတယ်ဘလို့ပြဿနာမျိုးကိုမဆိုဆက်ပြီးဖြေရှင်းနေနိုင်တယ်ဆိုတာသိကြအောင်အဖွဲ့အဖွဲ့ကိုဥဆောင်ပြီးလုပ်နေဖို့ပါပဲလို့ဝင်ကြီးကယ်ရီကပြောဆိုသွားတာပါနိုင်ငံစုံပါဝင်ပြီးရှုပ်ထွေးလာတဲ့စည်းစံညှိနှိုင်းမှုကနေရလဒ်တစ်ခုထွက်ပေါ်လာပြီးဒေသရင်းမှာမတည်မငြိမ်ဖြစ်တာရွတ်သွားပြီးတော့ကဘာကြီးပို့ပြီးဘေးကင်းလာတဲ့ဆိုတဲ့အချက်ပေါ်ကဘာကြီးအနေနဲ့ဂုဏ်ယူနိုင်ပါတယ်လို့လေဝင်ကြီးကယ်ရီကပြောဆိုပါတယ်ပြည်သစ်နိုင်ငံဘတ်စတီနေခန်းနာတက်ရောက်ဖို့ပဲရစ်မြို့ကိုရောက်နေတဲ့ဝင်ကြီးကယ်ရီကအခုလိုပြောဆိုသွားတာဖြစ်ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေကြာသပတိညဘက်သတင်းတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်ဆီးရီးယားမှာတိုက်ပွဲတွေရဆိုင်ရင်ကိစ္စအပြန်ပြီးအကောင်အထည်ဖော်ဖို့နီလန်ရှာဖို့ရည်ဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့ရုရှားနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ IS သေကျော်အဖွဲ့နဲ့အယ်ဂိုင်ဒါမဟာမိတ်အယ်နူစရတ်တူတို့ကိုနှိမ်နင်းတာမှာ CIA ရပူးတွဲလို့ဆောင်ဖို့ဝန်ကြီးကယ်ရီကရုရှားကိုကန့်လန့်မယ်လို့ The Washington Post သတင်းစာကရေးပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂီလာဗရော့ဖ်နဲ့မစ္စတာကယ်ရီဆွေးနွေးဖို့ရှိတယ်လို့သမ္မတဗလာဒီမီယာပူတင်နဲ့လည်းတွေ့ဆုံနိုင်ခြင်းရှိပါတယ်။ဆီးရီးယားတိုက်ခိုက်တွေကိုဆီးရီးယားအစိုးရကတိုက်ခိုက်နေတာရပ်သွားအောင်လုပ်ပေးမယ်ဆိုတဲ့ဂရီးကဝတ်တွေအတိုင်းရုရှားအစိုးရကမတည်ဘူးလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရမာ့ခ်ထုံနာကဗိုလ်ထူးနေမှာပြောပါတယ်။ရုရှားနဲ့အမေရိကန်တို့ဟာပူးပေါင်းဆောင်ရွက်နိုင်စွမ်းရှိပါတယ်လို့ပြောခွင့်ရမစ္စတာထုံနာကဆိုပြီးဖေဖော်ဝါရီလနောက်ပိုင်းမှာရခဲ့တဲ့တိုက်ခိုက်မှုတွေရဆိုင်ရေးမူလသဘောတူညီချက်ကိုထောက်ပြပါတယ်။ဒါပေမဲ့လည်းအဲ့ဒီသဘောတူညီချက်ကိုအကြိမ်ကြိမ်ချိုးဖောက်ထားကြတာပါ။အဲ့ဒီသဘောတူညီချက်ဟာပြည်ပြေဆုံးတဲ့သဘောတူညီချက်တစ်ခုမဟုတ်ပေမဲ့လူအသက်တွေကိုကယ်တင်နိုင်ခဲ့တယ်လို့မစ္စတာတုံနာကပြောပါတယ်။ဗိုလ်ထူးနေက NBC ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာတော့ဆီးရီးယားသမ္မတဘာရှာရဲ့အဆက်ကသူ့ကိုသမ္မတယာရူကနေလုထွက်ပေးဖို့ရုရှားကဘယ်တော့မှမတောင်းဆိုဘူးလို့ပြောသွားပါတယ်။ရုရှားကသူ့ကိုဝင်ရောက်ကူညီပေးတာဟာအဓိကကြတဲ့အချက်တစ်ခုဖြစ်ပြီးပြည်တွင်းစစ်အဆုံးသတ်ပြီးတော့အောင်ပွဲရဖို့ညှိသွားစီတယ်လို့သမ္မတအဆက်ကပြောပါတယ်။
လီဗီးယားနိုင်ငံပင်လယ်ကမ်းခြေတစ်ကျောမှာဒီကနေ့ကယ်ဆယ်ခဲ့တဲ့ကလေးဦးရေအများအပြားပါဝင်တဲ့ရာနဲ့ချီတဲ့လှေစီးပြေဒုက္ခသည်တွေကိုအီတလီနိုင်ငံဆစ်စလီကျွန်းကိုခေါ်ဆောင်သွားခဲ့ပါပြီ။ကမ်းလွန်ထောက်ကူပြုဌာနရဲ့ Topes Responder ကယ်ဆယ်ရေးရင်ကနေရေမြောဒုက္ခသည်၄ယောက်ရဲ့ရုပ်အလောင်းကိုဆယ်ယူပြီးမစီနာစိတ်ကမ်းကိုလည်းပို့ပေးခဲ့ရပါသေးတယ်။ဇူလိုင်လ3ရက်နေ့အထိရွှေပြောင်းဒုက္ခသည်စုစုပေါင်း 232,316 ယောက်ဥရောပနိုင်ငံတွေထဲကိုဝင်ရောက်လာခဲ့ကြတယ်လို့ IOM ခေါ်နိုင်ငံတကာရှေ့ပြောင်းနေထိုင်သူများအဖွဲ့ကမှတ်တမ်းတင်ထားပါဗျ။2016ခုနှစ်ဒီနှစ်ထဲမှာအီတလီနိုင်ငံတောင်ပိုင်းကိုဥတီပြီးထွက်ခွာလာခဲ့ကြတဲ့အထက်မှာလီဗီးယားနိုင်ငံကအဓိကဖြစ်ပြီးအီဂျစ်နိုင်ငံကဒုတိယလိုက်နေပါတယ်ရှင်
။တောင်ဆူဒန်နိုင်ငံမှာရဲတော်ကြတိုက်ပွဲတွေဖြစ်တာကြောင့်ယာနဲ့ချီတဲ့လူတွေသေဆုံးရပြီးပြည်တွင်းစစ်ပြန်ဖြစ်လာမှာကိုစိုးရိမ်တာတွေတိုးလာနေချိန်မှာပဲတပ်ဖွဲ့ဝင်အယောက်40လောက်ကိုအမေရိကန်စစ်ဖက်ကလွှတ်လိုက်ပါတယ်။ဂျူဘာမြို့တော်ကအမေရိကန်တန်ယုံကိုအကောက်အွယ်ပေးဖို့နဲ့မရှိမဖြစ်လိုအပ်တာမဟုတ်တဲ့ဝန်ထမ်းတွေနိုင်ငံကနေထွက်ခွာဖို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ညွှန်ကြားချက်ကိုကူညီအကောင့်ထည့်ဖော်ပေးဖို့ဖြစ်တယ်လို့အမေရိကန်စစ်ဖက်အာဖရိကဒေသဆိုင်ရာကုတ်ကဲမှုစစ်ဌာနချုပ်ကပြောပါတယ်။တောင်ဆူဒန်နိုင်ငံကပြန်ပြည့်အုပ်စုတွေရဲ့ခေါင်းဆောင်တွေတနင်္လာနေ့ကကြေညာထားတဲ့တိတ်မခိုင်မာလာတဲ့အဖြစ်ခက်ရဲ့ဆေးရေးဆက်တည်နေတာနဲ့အမျှဂျာမနီနဲ့အိန္ဒိယအပါအဝင်တခြားနိုင်ငံတွေကလည်းသူတို့ဝန်ထမ်းတွေကိုကယ်ထုတ်ဖို့လုပ်နေကြပါတယ်။တက်တန်း9နှစ်ပဲရှိသေးတဲ့တောင်ဆူဒန်နိုင်ငံအစ်မအပြန်အလှန်တိုက်ခိုက်တာတွေဂျာဇာပတိနဲ့နှောင်းပိုင်းကပြန်ဖြစ်တာပါ။ဂျူဘာမြို့တော်ကစစ်ဆေးရေးဂိတ်တခုမှာသမရဆယ်ဗကီယာကိုတစ်ဆက်ခံတဲ့တပ်ဖွဲ့တွေနဲ့ပထမဒုတိယသမရရီယက်မာချာဘက်ကတပ်ဖွဲ့တွေအသေးစိတ်တိုက်ခိုက်ကြပြီးတဲ့နောက်အခုလိုတိုက်ပွဲတွေပြန်ဖြစ်လာတာပါ
ကင်ညာနိုင်ငံနောက်ပိုင်းကရဲစခန်းတစ်ခုမှာဖမ်းထားတဲ့အယ်ရှာဘတ်စစ်သွေးကြွားလိုတန်တရားရှိသူတဦးကရဲတပ်ဖွဲ့ဝင်တဦးစီကတနက်ကိုလူယူပြီးရဲတပ်ဖွဲ့ဝင်၄ဦးကိုပြစ်တက်ခဲ့ပြီးတဲ့နောက်တခြားအကျဉ်းသားအတော်များများကိုတရားခံအဖြစ်ဖမ်းဆီးထားပါတယ်။ကမ်ပဂူရီယာအရက်ကအဆောက်အုံကိုရဲတပ်ဖွဲ့တွေကဝိုင်းထားပြီးဟိုဘက်ဒီဘက်ရင်ဆိုင်နေကြရတဲ့အခြေအနေအဆုံးတက်ဖို့တရားခံအဖြစ်ဖမ်းခံထားရသူတွေလွတ်မြောက်ဖို့လှုံ့ဆော်နေကြတယ်လို့ကင်ညာရဲချုပ်ဂျိုးဆက်ဘွိုင်နဲကပြောဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေအားလုံးပြစ်ပြီးတဲ့နောက်အဲ့ဒီလူကထွက်ပြေးဖို့ကြိုးစားပြီးအခင်းဖြစ်တဲ့နေရာကိုချက်ချင်းရောက်သွားတဲ့တခြားရဲတပ်ဖွဲ့ဝင်တွေကအဲ့ဒီလူထွက်မပြေးနိုင်အောင်တားဆီးခဲ့ကြတယ်လို့ရဲချုပ်ဘွိုင်နဲကပြောပါတယ်။အခုရဲတပ်ဖွဲ့ဝင်တွေကိုပြစ်တက်ထားသူဟာဆိုမာလီနိုင်ငံအပြင်ဘက်မှာလှုပ်ရှားနေတဲ့အယ်ကိုင်ဒါအဖွဲ့နဲ့အချိတ်ဆက်ရှိတဲ့အယ်ရှာဘတ်အဖွဲ့အတွက်လူစုဆောင်ပေးတယ်ဆိုပြီးတန်တရားရှိခံထားရသူဖြစ်ပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာဒုံခွင်ဒုံစနစ်ချထားတာကြောင့်ဒေသခံတွေပေါ်ဆူရတဲ့တက်ရောက်မှုတွေရှိမှာမဟုတ်ပါဘူးလို့တောင်ကိုရီးယားသမ္မတဖာကွန်းနေကပြောပါတယ်။ Third ဒုံခွင်ဒုံစနစ်ကိုချထားဖို့ဆုံးဖြတ်တာဟာကိုရီးယားအမေရိကန်မဟာမိတ်တပ်ဖွဲ့တွေရဲ့ဒုံးကျည်ကာကွယ်ရေးစွမ်းရည်ကိုချက်ချင်းတိုးမြှင့်နိုင်ဖို့အရေးတကြီးလိုအပ်နေတာကြောင့်ဖြစ်တဲ့ကြောင်းရထားတဲ့ကောက်ချက်ပေါ်မှာအခြေခံပြောရမယ်ဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းကြောက်မှုတွေပိုပြီးလက်တွေ့ကျကျဖြစ်လာတဲ့အခြေအနေမှာကိုရီးယားလူထုရဲ့အသက်အန္တရာယ်နဲ့ဘေးကင်းလုံခြုံရေးကိုအကောက်အွယ်ပေးဖို့ထက်ပိုပြီးအရေးကြီးတာဘာမှမရှိပါဘူးလို့ဆိုမျိုးတော်မှာလုပ်တဲ့အမျိုးသားလူညွန်ရေးကောင်စီအစည်းအဝေးတွင်သမရပတ်ကွန်နီကပြောသွားပါတယ်။ Third လို့အတူကောက်ခေါ်တဲ့ Terminal High Altitude Area ဒုံးခွင်ဒုံးစနစ်ကိုတောင်ကိုရီးယားနိုင်ငံရှေ့တောင်ပိုင်းကဆျောင်ဂျူးကျေးလက်ဒေသမှာချထားဖို့ရွေးချယ်လိုက်တဲ့ပေါ်ဒေသခံတွေကအပြင်းထန်ကောက်ကွက်ကြပြီးတဲ့နောက်သမရပါကွန်နေကအခုလိုပြောတာပါဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာနှစ်လသားအရွယ်ဘင်္ဂလားကြားပေါက်လေးနှစ်ကောင်ကိုဒီကနေ့ဂျာတာပရီနေမှာတော့ပြည်သူလူထုနဲ့မိတ်ဆက်ပေးလိုက်ပါပြီအဲ့ဒီကြားပေါက်လေးနှစ်ကောင်ကိုဖိလစ်ပိုင်သမရရိုဒရီဂိုဒူတာတေနဲ့ဒုတိယသမရလီယိုနောရောဘတ်ဒူရိုကိုဂုဏ်ပြုတဲ့အနေနဲ့ဒူတာတေနဲ့လယ်နီလို့နာမည်ပေးထားပါတယ်ကြားပေါက်လေးတွေဟာနီနွားလို့ခေါ်တဲ့ကြားအထိနဲ့ကိုရီလို့ခေါ်တဲ့ကြားအမကနေမွေးကြတာပါသမရဟောင်းBending no noi noi aquino 3 ye mi ba ri phit de Philippine Telodo ama ha pwe lun du Bending no ni noi aquino 2 ne tamara ha Corazon aquino ro ko amat ya goun pyu pi lo ai ja pho ma song twae ko ni noi ne ko ri lo ami pe ga da phit par de Manila myo ga Malaban Trisan u yin pai shin Manny Tango ha Bengala ja paw da song ko da song ko sa pi lo thain thain mwe myu ga da ga ni aku so yin do ja 6 kaung thi bwa la bi phit pi su su paw ja kaung ye 12 kaung thi chi daw ba bi အဲ့ဒီမနီလာမြို့တော်ကပုဂ္ဂလိကပိုင်းမာလာဘန်ဒရိဆန်ယုံမှာတော့ကိုပိုင်မွေးထားတဲ့ရှားပါဒရိဆန်တွေနဲ့ဖိလစ်ပိုင်နိုင်ငံတွင်းမှာရှိတဲ့ဒရိဆန်အမျိုးပေါင်းစုံကိုထားရှိပါတယ်ခင်ဗျာ
ကြာသပတင်းနေ့ညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်စိုးဝင်းတို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရဲတွေရဲ့အကြံဖက်ကင်တွယ်မှုကိုကန့်ကွက်စန္ဒပြနေချိန်မှာ6မြောင်းပြစ်ခတ်မှုကြောင့်တည်ဆုံးခဲ့ရတဲ့ရဲအရာရှိ3ဦးရဲ့စာပနာကိုဒါလက်စ်မြို့မှာမနေ့ကဗုဒ္ဓဦးနေ့မှာကျင်းပခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာအခုနှစ်အတွင်းလက်နက်နဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်တည်ဆုံးခဲ့သူရဲအရာရှိ28ဦးအထိရှိနေပြီး2015ခုနှစ်အတွင်းကတော့18ဦးအထိတည်ဆုံးခဲ့ပါတယ်။တခြားလူနည်းစုဝင်တွေထက်လူမဲအမျိုးသားတွေဟာရဲတွေရဲ့လက်ချက်နဲ့တည်ဆုံးခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။အခုလိုနှစ်ဖက်စလုံးမှာတည်ဆုံးမှုတွေအဆုံးသတ်နိုင်ဖို့အစိုးရနဲ့လူထုကြားပူးပေါင်းဆောင်ရွက်နေတဲ့အကြောင်းဇလတိကာဟုပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကပြောပြပေးမှာပါရှင်
။ Goodbye Daddy. I love you. Be safe. And tonight we say our final goodbye Daddy.
ဒါလက်စ်မျိုးက6မြောင်းပစ်ခတ်မှုအတွင်းတည်ဆုံးခဲ့တဲ့ရဲအရာရှိ5ဦးတွေက3ဦးရဲ့ဇာပနာကိုမနေ့ကကျင်းပခဲ့တာမှာမိသားစုဝင်တွေဒါလက်စ်မျိုးကန်လူလူတွေနဲ့အမေရိကန်တဝမ်းကရဲဝင်တန်းတွေတက်ရောက်ကာရဝပြုခဲ့ပါတယ်။ယူတာပြည်နယ်ဆော့လိတ်မျိုးရဲတပ်ဖွဲ့ဝင် Brandon Shiara ကစူးစီးညီညွတ်မှုကိုပြသတဲ့အနေနဲ့ဇာပနာအခမ်းအနားကိုလာတက်ခဲ့တာလို့ပြောပါတယ်။
It's important to show our support for Dallas Mueller
the song of the year she really need to happen anywhere so that we could have the support of the times we just want to show our support for them and let them know that we are going to be here and 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 we are going to be here
ကျန်ရဲအရာရှိနှစ်ဦးရဲ့ဇာပနာကိုတော့အခုသတင်းပတ်ကုန်ပိုင်းမှာကျင်းပမှာပါ။တည်ဆုံးသူရဲအရာရှိ Patrick Zamaripa ရဲ့အကူ Carlos Zamaripa ကတော့သူ့ညီအတွက်ဂုဏ်ယူကြောင်းပြောပါရယ်
။ My brother was a hero, a true hero.
ကျွန်တော်ညီကတရားကောင်းတစ်ယောက်ပါ။စစ်မှန်တဲ့တရားကောင်းဖြစ်ပြီးအတိမတ်ပြုခံရအောင်လုပ်တတ်တဲ့လူစားမျိုးလည်းမဟုတ်ပါဘူး။နာမည်ကြီးအောင်လည်းတစ်ခါမှမလုပ်ခဲ့ဘူးပါဘူး။တကယ်တရားကောင်းတစ်ယောက်ပါ။ရင်းနှီးတဲ့တဲ့ကနေကူညီရှင်တတ်တဲ့သူတစ်ယောက်ပါ။
သူညီပါကြောင့်အခုလိုတတ်ခံရလဲဆိုတာကိုနားမလည်နိုင်သေးကြောင်းနဲ့အထင်မြင်လွဲမှားမှုတွေကိုအဆုံးသတ်ဖို့အတွက်ငြင်းငြင်းရရဖို့နည်းလမ်းကိုရှာဖွေရမယ်လို့ဇမရဖာကပြောပါတယ်။လူဝီစီယာနာပြည်နယ်မှာရဲရရှိတဦးရဲ့လက်ချက်နဲ့တည်ဆုံခဲ့သူလူမဲအမျိုးသားအယ်တန်စတာလင်ရဲ့သားဖြစ်သူကင်မရွန်စတာလင်ကလည်းအလားတူဆန္ဒရှိသူပါ။
There should be no more arguments.
တော့ညင်ပွားမှုတွေ၊သဘောမတူမှုတွေ၊တန်းဖက်မှုတွေနဲ့ရာဇဝတ်မှုတွေမရှိသင့်တော့ပါဘူး။အားလုံးအစုစည်းညီညွတ်တဲ့မိသားစုတစ်စုအဖြစ်ရှိသင့်ပါတယ်
။လူမှုအဖွဲ့အစည်းကောင်းဆောင်တွေ၊ပြည်သူ့ခွင့်ရေးလှုပ်ရှားသူတွေနဲ့ရဲအရာရှိတွေကိုဗိုလ်တခုနေတုန်းကသမ္မတ Barack Obama တွေ့ဆုံခဲ့ပြီးလူထုတွေဘဝလုံခြုံရေးနဲ့တရားမျှတမှုအခွင့်အလမ်းဒဏ်လူရှိဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ Dallas မြို့ရဲဌာနရဲ့စနစ်စစ်ကြားကင်တွယ်မှုကြောင့်ရာဇဝတ်မှုတွေရော့ကျသွားခဲ့တယ်လို့ရဲတွေရဲ့အကျင့်ဝတ်ပိုင်းနဲ့ပတ်သက်ပြီးတော့လည်းမကြင်မနဲ့ကန့်ကွက်ပြောဆိုမှုတွေရော့ကျသွားတဲ့ဖြစ်တွေရှိခဲ့တယ်လို့အိမ်မြူတော်ပြောခွင့်ရ George Arnest ကပြောပါတယ်။
So it's not too often ye de ko ka kwe bo lu ne su akwin ye de ko ka kwe bo ne ya zuwe mu re ko ti ti yao yao nei nei mo kaisa re ma ta khu khu ko ywe che ya lein me so de a myin myo ga a myae dan shi ni da ro ma hou ba u man le ma man ba u da ha ma ywe ne ywe che mu ba
lu myo ma tu tu re a ja a myin ma ji le mu re to la chain ne ta kha ye re ye le che ne te song ge tu re a twet a shin hon ne kan kwe sana pya mu re shi ni chein ma be nyin ju cha bo ko tamara obama a pa win a long ga tai twon ni ba de khmya
အမေရိကန်ရတပ်ဖွဲ့ဝင်၅ဦးဟာ6မြောင်းတိုက်ခိုက်ခံရလို့ကြာဆုံးသွားတဲ့အကြောင်းကိုအောင်အောင်ပြောပြသွားခဲ့တာပါ VOA အမေရိကန်တန်ရဲ့ဇူလိုင်လ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးသွားပါတော့မယ်အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာအနေနဲ့တန်ကအဖွဲ့အစည်းမဟုတ်တာကြောင့်နောက်ပိုင်းတစုံတရာသောပြဿနာအရှုပ်ရှင်ရှိလာမယ်ဆိုရင်ကျူးလွန်တဲ့အတိုင်းတည်ဆဲဥပဒေပုံမှန်နဲ့အရေးယူဆောင်ရွက်သွားမယ်လို့သာသနာရေးဝန်ကြီးဌာနကသတိပေးလိုက်ပါတယ်။မြည်သည့်ယဟန်မဆိုအမုံစကားဒါမှမဟုတ်နိုင်ငံအတွင်းတည်ငြိမ်အေးချမ်းရေးကိုထိပါတဲ့ပြောဆိုဟောပြောမှုတွေရှိခဲ့ရင်တည်ဆဲဥပဒေတိုင်းအရေးယူမယ်လို့ပြောသွားတာဖြစ်ပါတယ်။ရန်ကုန်မြို့ကဘာအေးကုန်းမြေဝိဇယမင်္ဂလာဓမ္မသဘင်မှာကျင်းပတဲ့နိုင်ငံတော်တန်ခါမဟာနာယကမဟာနာအစည်းအဝေးပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်
။ရန်ကုန်မြို့ကဘာအေးကုန်းမြေဝိဇယမင်္ဂလာဓမ္မသဘင်မှာကျင်းပတဲ့နိုင်ငံတော်တန်ခါမဟာနာယကမဟာနာအစည်းအဝေးပွဲကိုနှစ်ရက်တာကျင်းပတာမှာမဘာသာအဖွဲ့နဲ့ပတ်သက်ပြီးအစည်းအဝေးပထမနေ့မှာကြားပြတ်အစီအစဉ်အနေနဲ့ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးမှုမှာပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်တန်ခါမဟာနာယကမဟာနာကမဘာသာအဖွဲ့အပေါ်ထုတ်ပြန်ထားတဲ့အချက်ကိုပဲဆွေးနွေးသဘောတူခဲ့တယ်လို့ပြောကြပါတယ်။ဘယ်ပိုင်းဘယ်လိုဆွေးနွေးခဲ့တယ်ဆိုတာကိုတော့အတိအလင်းပြောဆိုခြင်းမရှိပါဘူး။အမျိုးဘာသာသာသနာဆောင်လျှောက်ရေးမဘာသာအဖွဲ့ဟာတန်ခါအစည်းအဝေးရဲ့အခြေခံစီမင်းလှုပ်ထုံးလုပ်နည်းတန်ခါနာယကလက်ဆွဲညွန့်ကြောလှော်ရီနဲ့အညီဖွဲ့စည်းထားတဲ့အဖွဲ့မဟုတ်တဲ့အကြောင်းနဲ့ဂိုင်းမောင်းဆောင်တန်ခါညီလာခင်ကနေပေါက်ဖွားလာတဲ့အဖွဲ့မဟုတ်တဲ့အကြောင်းဒါကြောင့်ဘဲခိုင်းပေါင်းဆောင်အစည်းအဝေးကမှမဘာသာအဖွဲ့ကိုအသိအမှတ်ပြုတာတတိတီပောက်ဖွားစေတာမရှိတဲ့အပြင်မဘာသာဆိုတဲ့အတုံးအနှုံးကိုတော့ခေါ်ဝေါ်သုံးဆွဲခဲ့တာမရှိခဲ့တဲ့အကြောင်းနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကထုတ်ပြန်ကြေညာထားပါတယ်။သဒ္ဒနာရေးဝန်ကြီးသူရဦးအောင်ကိုကတော့မဘာသာအဖွဲ့အနေနဲ့ဘာသာရေးအခြေခံပြီးလူမှုရေးအဖြစ်ရပ်တည်မယ်ဆိုရင်တပါးသူအခြားသောဘာသာအခြားသောလူပုဂ္ဂိုလ်နိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုမထိခိုက်စေတဲ့အမျိုးဘာသာသာသနာဆောင်ရွက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်မယ်ဆိုရင်လက်ကမ်းကြိုဆိုမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဘာသာတစ်ခုနဲ့တစ်ခုအကြားအမုန်းစကားတွေပြောဆိုမှုတွေသွေးကွဲစီကောင်ဝါဒဖြန့်ချီမှုတွေလှုပ်ဆောင်လာမယ်ဆိုရင်တော့ယဟန်ပုဂ္ဂိုလ်ကိုပဲဖြစ်ဖြစ်လူပုဂ္ဂိုလ်ကိုပဲဖြစ်ဖြစ်တားဆီးထိမ့်သိမ်းမှမှာဖြစ်ပြီးလိုအပ်ရင်တည်ဆဲဥပဒေတွေအတိုင်းအရေးယူမယ်လို့လည်းပြောဆိုလိုက်ပါတယ်။မဘာသာအနေနဲ့တန်ခါအဖွဲ့အစည်းမဟုတ်တာကြောင့်နောက်ပိုင်းတစုံတရာသောပြဿနာအရှုပ်ရှင်းရှိလာမယ်အမုန်းစကားတွေဖြန့်ဝေနေမယ်ဆိုရင်ကျူးလွန်တဲ့အတိုင်းတည်ဆဲဥပဒေအရအရေးယူဆောင်ရွက်သွားမယ်လို့သာသနာရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဦးထွန်းညွန့်ကပြောဆိုလိုက်ပါတယ
်ကျွန်တော်တို့စီကိုတရားဝင်ထုတ်ပြန်ပြီးလို့ရှင်တင်ပြပြီးတော့ခွင့်ပြုချက်ရယူကြတယ်ဆိုလို့မဟုတ်ဘူးအဲ့ဒီပြန်တန်ခါပွဲစီအခြေခံစီမင်းများနှင့်လည်းမကိတ်ဘူးကျွန်တော်တို့အနေနဲ့ကတော့မဘာသာအဖွဲ့ဟာကျွန်တော်တို့တန်ခါဖွဲ့စည်းအခြေခံစီမင်းလုပ်ဆောင်မှုများနဲ့ကိုယ်ရည်ချင်းမရှိပါဘူးလို့တရားဝင်ထုတ်ပြန်ကြေညာပြီးဖြစ်ပါတယ်။ကြံကိစ္စများကတော့လက်ရှိတည်ဆဲဥပဒေအရပဲဖြစ်ပါမယ
်။ဒီပြင်ဝင်းကြီးသူရဦးအောင်ကလည်းလက်ရှိတရားဥပဒေစိုးမိုးနေမှုအားနည်းနေမှုကြောင့်သာအမှုတွေပေါ်ပေါက်မှုအားနည်းနေတာဖြစ်ကြောင်းတကယ်လို့တရားဥပဒေသာစိုးမိုးလာခဲ့ရင်ဘယ်ပုဂ္ဂိုလ်မဆိုဥပဒေနဲ့မညီခဲ့တာတွေရှိရင်ပေါ်ထုတ်အရေးယူသွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်။သို့တော့ဒီကနေ့ပေါ့
ယောက်ျားမှုကယောက်ျားအားနည်းနေလို့မလို့ယောက်ျားမှုအားကောင်းအောင်ပြီးဆောင်နေတဲ့အခြေဖြစ်လို့ဒီကိစ္စလေးတွေမှာဥပက္ခတာရှိပါတယ်အဲ့တော့ဒီအောင်ပြီးဆုံးအားကောင်းလာတဲ့ခါမှာဒါရီယာပေါ့ဒီပုဂ္ဂိုလ်မျိုးဆိုသူတို့ကျွန်းနေတဲ့ဥပက္ခတွေကိုအခိုင်မာတိုင်ကြားလာမှုတွေရှိလာခဲ့လို့ရှိတယ်ကျန်တဲ့ပုံတို့ကြီးရပါတယ်ယောက်ျားမှုနဲ့ပတ်သက်လို့ရှိတော့တိုင်းပါဆိုမရှိပါဘူးမိမိရန်တံတင်စုပြတော်နော်ခုနကျေဝရီရတဲ့ရဲပြီးစုမွေးကိုထိခိုက်စီတဲ့နော်အံရွှေရှိစီတဲ့ပြောဆိုမှုဖော်ပြမှုများပြုလုပ်လို့ရှိတယ်တန်ကြရင်နော်ခုနကတော့ပြောပြပြီးမရှိဘူးအဲတော့တက္ကမနဲ့ကနေသက်ဆိုင်တန်ကဝိရိယဖွဲ့ပြီးတောင်းပြီးမှသုံးမစီစီကြီးတော့ဖြစ်ပါတယ
်မဘာသာအဖွဲ့တွေကအချို့ဟာအမုံစကားဖြန့်ဝေတာမျိုးရှိခဲ့တယ်လို့လည်းသာသနာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။နိုင်ငံတော်မဟာတန်ခါနိုင်ကမဟာနာရှိပြီးသားမို့မဘာသာအဖွဲ့ရှိစရာမလိုဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောဆိုပြီးတဲ့နောက်မဘာသာအဖွဲ့စည်းနဲ့အစိုးရအကြားတင်းမာမှုတွေရှိခဲ့တာပါ။မဘာသာအနေနဲ့တန်ခါအဖွဲ့စည်းမဟုတ်တော့ဘူးလို့မဟာနာကကြေညာခဲ့တဲ့နောက်တော့မဘာသာအဖွဲ့စည်းကိုအရက်ဖက်ဆိုင်ရာတည်ဆဲဥပဒေနဲ့ကင်တွယ်သွားမယ်လို့အာဏာပိုင်တွေဘက်ကပြောဆိုလာတာဖြစ်ပါတယ်ရှင်။
အမုံစကားတွေပြောဆိုခဲ့ရင်တည်ဆဲဥပဒေနဲ့အရေးယူရမယ့်အခြေအနေကိုမေခစုံစမ်းတင်ပြသွားတာပါအခုရန်ကုန်တိုင်းတွင်ပို့ဆောင်ရေးလုပ်ငန်းစဉ်တွေအပြောင်းအလဲဖြစ်လာတော့မလားဆိုတာကိုလည်းကြည့်ကြရအောင်ပါရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူတည်ယူပို့ဆောင်ရေးအတွက်ပြည့်စွက်နေတဲ့လိုင်းကားတွေရဲ့စီမံခန့်ခွဲမှုစနစ်ကိုပြောင်းလဲမှာဖြစ်တဲ့အကြောင်းမော်တော်ယာဉ်လိုင်းပေါင်းစုံထိန်းသိမ်းရေးကော်မတီကပြောပါတယ်။လက်ရှိကားလိုင်းပန်ရှင်တွေအနေနဲ့ကုမ္ပဏီတွေဖွဲ့စည်းစေမှာဖြစ်ပြီးအဲ့ဒီကုမ္ပဏီတွေကိုအသစ်ဖွဲ့စည်းလိုက်တဲ့ရန်ကုန်တိုင်းဒေသကြီးတယ်ယူပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့ကတိုက်ရိုက်ကြီးကြပ်သွားပါလိမ့်မယ်။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မတ်တင်ကီလင်းကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။လက်ရှိရန်ကုန်တိုင်းဒေသကြီးအတွင်းမော်တော်ယာဉ်လိုင်းပေါင်းစုံထိန်းသိမ်းရေးကော်မတီမာထတာဗဟိုလက်အောက်မှာပြည်ဆွေးနေတဲ့လိုင်းကားပိုင်ရှင်တွေကိုကုမ္ပဏီတွေအဖြစ်စုပေါင်းဖွဲ့စည်းစေမှာဖြစ်တယ်လို့မာထတာဗဟိုကော်မတီဥက္ကဋ္ဌဦးလှအောင်ကအခုလိုပြောပါတယ်
။ကုမ္ပဏီမှာဆိုရင်ဒီရင်းပိုင်ရှင်တွေကရှယ်ဟိုးဒါတွေအနေနဲ့ရင်းနေထဲတာတို့ငွေထဲတာတို့ဒါမိမိတို့ရဲ့အစီအမံနဲ့ဆောင်ရွက်ကြမယ်။ပြီးရင်အဲ့ဒီရင်အားလုံးပြီးဥပမာကုမ္ပဏီနာမည်တခုပေးမယ်ဆိုရင်သူ့အောက်မှာကုမ္ပဏီတခုတည်းအောက်မှာကားစီးရ900လဲပြည့်ဖြစ်မယ်600လဲပြည့်ခြင်းဖြစ်မယ်အခုကျွန်တော်တို့ကယင်တယောက်ချင်းလိုက်အုပ်ချုပ်ရမယ်အစားအဲ့ဒီ900 600ကိုကုမ္ပဏီကိုပဲစကားပြောမယ်ဆိုတော့ကြစ်လက်တဲ့ဒါစီမံမှုအတွက်သွားနိုင်ရေးအတွက်စဉ်းစားတဲ့သဘောပါပဲဗျ
ဇူလိုင်လ၈ရက်နေ့ကစတင်ဖွဲ့စည်းလိုက်တဲ့ရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့အနေနဲ့ရင်းလန်းကြောင်းတွေပြန်လည်ရေးဆွဲပြီးအသစ်ပေါ်ပေါက်လာမဲ့ကုမ္ပဏီတွေကိုပြေးဆွဲစေမယ်လို့ဦးလှအောင်ကဆက်ပြောပါတယ်
။အဲ့ဒီပေါ်လာကုမ္ပဏီတွေကိုကျွန်တော်တို့ဒီဘက်ကတာဝန်ရှိတဲ့အဖွဲ့အစည်းတွေကလည်းပြေးဆွဲလမ်းကြောင်းတွေပါတွေကိုပေါ်ထုတ်မယ်။အဲ့ဒီပြေးဆွဲလမ်းကြောင်းတွေပေါ်မှာဒီကုမ္ပဏီတွေကိုအဲ့ဒါတတ်မှတ်ပြီးတော့ပြေးဆွဲစေမယ်။အကယ်၍ကုမ္ပဏီတစ်ခုကရတဲ့လမ်းကြောင်းကအားနည်းနေရင်ပံ့ပိုးမှုပေးပြီးတော့သွားလာမှုပုံမကောင်းမအောင်သူတို့လည်းဆောင်ရွက်နေအောင်ပဲပံ့ပိုးမှုရည်ရွယ်တယ်လို့ဒီလိုတော့ပြောခဲ့တာရှိပါတယ်ဗ
ျလက်ရှိမထတာဗဟိုရဲ့လက်အောက်မှာပြေးဆွဲနေတာမဟုတ်တဲ့ပါရမီလိုင်းကားလိုမျိုးကုမ္ပဏီပိုင်ကားလိုင်းတွေအနေနဲ့လည်းတိုးချဲ့ဖွဲ့စည်းနိုင်တယ်လို့ဦးလှအောင်ကပြောပါတယ်ဒါအပြင်မထတာဗဟိုအနေနဲ့လက်ရှိရင်းလိုင်းစီမံခန့်ခွဲမှုအပြောင်းအလဲကာလမှာဆက်လက်တည်ရှိနေအောင်မှာဖြစ်ပေမဲ့ကုမ္ပဏီတွေဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာတော့မထတာဗဟိုအခန်းကဏ္ဍမရှိတော့ဘဲတည်ယူပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့ကသာဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကနာယကအဖြစ်ပါဝင်ပြီးလျှက်စစ်ဆက်မှုနဲ့လက်မဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့ဒီတည်ယူပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့ဟာလိုင်းကားပြေးဆွဲမှုတွေမကဘဲရန်ကုန်မြို့တွင်းယထာလမ်းကြောင်းနဲ့ရေလမ်းကြောင်းပို့ဆောင်ရေးတွေကိုပါဆောင်ရွက်သွားမှာဖြစ်တယ်လို့အာဏာပိုင်အဖွဲ့ဝင်လည်းဖြစ်တဲ့ဦးလှအောင်ကရှင်းပြပါတယ
်ကျွန်တော်တို့ခုဒီအဖွဲ့ရဲ့တာဝန်ကပါစကားတစ်ခုတည်းတင်မဟုတ်ဘူးဗျာယထာနဲ့လဲဆိုင်လိမ့်မယ်နောက်တစ်ခါကျရင်အခုမကြမတင်မှာဒါမျောမှန်းပြီးတော့ကျွန်တော်တို့အကောင့်တွေပေါ်မဲ့ရေချောင်းပိုင်းကဝါတာဖယ်ရီလိုကိစ္စမျိုးတွေနဲ့လဲပတ်သက်လိမ့်မယ်နောက်တစ်ခါရင်ကျော်ကြက်တီးမှုပြည်ချင်းရေးပင်မှာလဲပါဝင်လိမ့်မယ်နောက်မကြမတင်မှာရခင်တော့အတိုင်းဒေသကြီးအစိုးရကိုပြည်အောင်စိုးရခေါ်ဝင်ပြီးတဲ့ဘီလီယံ20နဲ့ကျွန်တော်တို့ဆောင်ရွက်နေတဲ့ ရင်ရောထိတ်သိမ်းမှုကိစ္စတွေကိုလည်းတာဝန်ပေးအပ်လိမ့်မယ်
ဒီအနာပိုင်အဖွဲ့မှာရန်ကုန်မြို့ပြတည်ယူပို့ဆောင်ရေးမြို့ပြရေးရာစီမံကိန်းရေးဆွဲရေးရေချောင်းပို့ဆောင်ရေးစတဲ့တည်ယူပို့ဆောင်ရေးကဏ္ဍအသီးသီးကပညာရှင်တွေနဲ့တာဝန်ရှိသူတွေလည်းပါဝင်ပြီးရန်ကုန်မြို့တွင်းတည်ယူပို့ဆောင်ရေးကဏ္ဍစနစ်တကျအကောင်အထည်ဖော်နိုင်အောင်အသစ်ဖွဲ့စည်းလိုက်တာလည်းဖြစ်ပါတယ်ရှင်
ရန်ကုန်တိုင်းဒေသကြီးမော်တော်ယာဉ်လိုင်းပေါင်းစုံရဲ့စီမံခန့်ခွဲမှုစနစ်ပြောင်းလဲဖို့ရှိနေတဲ့အကြောင်းမသိင်္ဂီလင်းစုံစမ်းတင်ပြခဲ့တာပါဒီတစ်ခါတော့ရှမ်းပြည်မြောက်ပိုင်းကလက်နက်နဲ့တိုက်ခိုက်တပ်ဖြတ်တဲ့ဖြစ်ရပ်တစ်ခုဘက်ကိုအလှည့်ပေးပြပါစီရှင်တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့မှာအခမ်းအနားတစ်ခုကပြန်လာသူတဦးကိုတနက်သမားနှစ်ယောက်ကမြို့လယ်ကောင်မှာပြစ်ခတ်တပ်ဖြတ်လိုက်တာကြောင့်ဒေသခံတွေထိတ်လန့်နေကြရပါတယ်လောလောဆယ်မှာရဲတပ်ဖွဲ့ကတရခိုင်ကိုစုံစမ်းနေဆဲဖြစ်ပြီးရှမ်းပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တဦးကတော့ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကိုင်ပြည်ပခါတွေကြောင့်အခြေအနေရှုပ်ထွေးနေပြီးတရားဥပဒေစိုးမိုးမှုအခြေအနေဟာအတော်လေးကင်းမဲ့နေတယ်လို့ဝေဖန်လိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့နန်းခမ်းမြို့မှာအခုလိုနေကင်းအချိန်မျိုးလေကောင်မှာတက်ဖြတ်ခံရသူဟာအသက်54နှစ်အရွယ်ဦးဆိုင်ဆန်ခေဖြစ်ပြီးသူဟာစေရန်အောင်တဲ့သမီးရဲ့ဂုံပြူပွဲကအပြန်မှာတနက်နေ့ပြစ်ခတ်ခံခဲ့ရတာဖြစ်ပါတယ်ဒီတပ်ဖြတ်မှုဟာဗုဒ္ဓဦးနဲ့ညနေဆောင်ပိုင်းမှာဖြစ်ပွားခဲ့တယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်
။ဟုတ်ကဲ့ဒီရက်ဒီစေရန်ကိုဘယ်အတူလာဖြစ်လာအဲ့ရအပြမာတော့ဖြစ်ပါတယ်။ညနေပိုင်း3နာရီကျော်ကျော်လေးမှာအဲ့ဒီခေါင်းတော်မူရက်ခွဲတိုင်းအဲ့ချိုနာအကျော်မှာပေါ့ဗျာ။ဆိုင်ကနေပဲလာဖြစ်သွားတယ်လို့ပြောတယ်။ဒီသူဆုံးတဲ့နေရာအပြစ်တခံရတဲ့နေရာမှာတော့မြို့ခဲမှာပဲလေ။
တေဆုံးသူဦးဆိုင်ဆန်ခေဟာနိုင်ငံရေးလူမှုရေးလုပ်ငန်းတွေမှာတက်တက်ကြွကြွဆောင်ရွက်သူဖြစ်တယ်လို့ပြည်သူ့စစ်အပါအဝင်ရှမ်းလက်နက်ကိုင်အဖွဲ့ရင်းနဲ့လည်းနီးစပ်တဲ့စီးပွားရေးသမားတဦးဖြစ်ကြောင်းဒေသခံတွေကပြောပါတယ်။လောလောဆယ်မှာတော့တရခန့်ကိုစုံစမ်းနေဆဲဖြစ်တယ်လို့နန်းခမ်းရဲစခန်းကတာဝန်ကျရဲတပ်ဖွဲ့ဝင်တဦးကပြောပါတယ
်။အဲ့တော့ကျွန်တော်စုံစမ်းတော့မရှိပါသေးဘူး။တနက်တန်ရာက3ချက်တည်းရပါ။ဤဆောင်က4တောင်။ပြည်အောင်စုလမ်းမကြီးရဲ့ခိုင်ခန့်ပါရဲ့အင်ရှိနေပြောလူမျိုးသားစုပြောတာတော့သူကရောင်းဝယ်လုပ်တာပဲသူကပြောတာအတိအကျတော့မသိဘူးဒီမှာတော့မပြောဘူ
းဒီတက်ပြတ်မှုအပေါ်မှာလာရှိုးမျိုးနယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဆိုင်ဝမ်းလိုင်ခန်းကအခုလိုတုံ့တက်ပါတဲ့
ဒီလိုမျိုးဖြစ်တာတော်တော်လေးစိုးရင်ဆရာကောင်းတယ်ပေါ့ပြီးတော့လေပြည်သူလူထုလည်းကြောက်လန့်နေကြတယ်ပေါ့လေဒါဟိုကျွန်တော်နိုင်ငံရဲ့ဟိုတရားဥပဒေစိုးမိုးမှုမရှိဘူးဆိုတဲ့ဟာကိုလည်းတုံ့ပါကိုအမိမောင်းထိုးပြနေတာပေါ့ပြီးရင်ခက်ခက်ဖြစ်ပြီဆိုရင်တတ်တာဖြတ်တာပဲလေအမှန်တော့လို့ပါပဲဖြစ်ဖြစ်ပါတော့တရားဥပဒေစိုးမိုးမှုဆိုတော့ရှိရမှာပေါ့ဘုလိုတက်ဖြတ်တယ်ဆိုတာကတော့အင်နာမစိုးရိမ်တက်ကောင်းနိုင်ခြင်းဖြစ်ပါတယ်ပေါ့
ဒေသခံပြည်သူတွေရဲ့လုံခြုံရေးအတွက်လည်းဦးဆိုင်ဝမ်းလိုင်ခန်းကအခုလိုဆက်ပြောပါတယ
်အခုကကျွန်တော်ဒီ97ရက်သူ့ညင်ချင်းရေးပြည်လုံးညလာခန်းဆိုတဲ့ဟာတွေကိုပြောနေတဲ့ချိန်မှာအဲဒါတကယ်တော့နေတာလားရှိနေတကယ်တရားလားလည်းနဲ့တိုင်းလို့ဖက်ကရောနော်ဒါကကျွန်တော်တို့ပြည်သူလူထုရဲ့ဖြစ်စဉ်တွေနဲ့ငင်းငယ်ရောများပေါ်ဆောင်ရမှာပါအဲ့လိုအမြဲများဆောင်ရနေမှတာလင်းငင်းငယ်ရေးတကယ်အမှရှိမှတာလင်းပြည်သူလူထုတွေလည်းဟောဒီနာကဘဝနေကိုလွတ်မြောက်မှာဖြစ်ပါတယ
်ပြီးခဲ့တဲ့လပိုင်းတွေကဒန်ခန်းဒေတာမှာရှမ်းပြည်တပ်မတော် SSC တောင်ပိုင်းနဲ့ TNLA ခေါ်ပလောင်တပ်ဖွဲ့အကြားမှာတိုက်ခိုက်တာတွေရှိခဲ့တယ်လို့အစိုးရတပ်မတော်နဲ့ရှမ်းပလောင်ကချင်စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားမှာလည်းမကြာခဏတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဒီရပိုင်းတွေအတွင်းမှာတော့ရှမ်းနယ်ပလောင်တပ်ဖွဲ့အကြားတိုက်ပွဲတွေကြောင့်နမ်တူနဲ့တီဘောမျိုးနယ်အတွင်းကရာနဲ့ချီတဲ့ဒေသခံတွေဟာနေရွှန့်ခွာတိမ်းရှောင်နေကြရပါတယ်
။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။ VOI ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOI American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10:00နာရီအထိဆက်ပြီးနားဆင်ကြရမယ့် VOA မြန်မာပိုင်းရဲ့2016ခုနှစ်ဇူလိုင်လ14ရက်ကြာသပတေးနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ဒီအချိန်ပိုင်းတွင်မှာတော့နှလုံးကြွက်သားပျက်စီးခြင်းအကြောင်းပြောပြပေးမယ့်ကျွမ်းမရေကဏမြန်မာပြည်ရဲ့တရုတ်အရင်းနှီးတွေအကြောင်းဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
ဒီရောက်မနေမြောက်ပိုင်းဖြစ်တဲ့ဒီရောက်မြန်မာဆိုရင်အင်းဒီ460ရှိတဲ့ဘုံလုံးမြုပ်တဲ့စပွားကြီးက7လုံ
းရခိုင်ပြည်နယ်မြောက်ဦးမြို့ကရေဘေးတံခံခဲ့ရတဲ့အခြေအနေတွေနဲ့အတူတခြားတိုင်းရင်းသားဒေသတွေကစီးပွားရေးလူမှုရေးနိုင်ငံရေးသတင်းစုံလင်ကိုနားဆင်ကြရပါမယ်ဒီလိုစီစဉ်တွေကမှအခုအရင်ဆုံးကြက်မာရေးကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါဒီတစ်ပတ်မှာတော့နှလုံးကြွက်သားတွေဘာကြောင့်ပျက်စီးရသလဲဆိုတာကိုသိကြရမှာပါCardiomyopathy လို့ခေါ်တဲ့ဒီနှလုံးကြွက်သားပျက်စီးတဲ့ယောဂါဟာမြန်မာနိုင်ငံမှာအဖြစ်မများပေမဲ့ဖြစ်လာတဲ့အခါအသက်အန္တရာယ်ကြီးတတ်ပါတယ်။ဒီယောဂါဘာကြောင့်ဖြစ်ရပြီးအသက်အန္တရာယ်မထိခိုက်အောင်ဘယ်လိုကာကွယ်မလဲ။နှလုံးကြွက်သားတွေပျက်စီးလာတာကိုဘယ်လိုကြိုပြီးတော့သိနိုင်တယ်လဲဆိုတဲ့အကြောင်းနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက်ခဌာနမှဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါတယ်ရှင်။
โอเคปมคดรคิมองเอกครับสนเราမြန်မာနိုင်ငံမှာဒီနှလုံးကြွက်သားတွေမကောင်းဘဲနဲ့ဒီပျက်စီးလာတဲ့ယောဂါပေါ့ဆရာเนาะကာဒီယိုမိုင်ယိုပသီလို့ခေါ်တာပေါ့အဲ့ဒီယောဂါကဖြစ်တာများလားဆရာကြီ
းဒီယောဂါကဖြစ်တာအရင်များတယ်လို့လည်းပြောလို့မရဘူးဒါပေမဲ့ကျွန်တော်လူလူရင်းမှာဒီယောဂါကရှိနေလို့ရှိရင်ရုပ်တရက်အသက်အန္တရာယ်ကိုလည်းပြုနိုင်တယ်လေကျွန်တော်တို့ sudden cardiac death ဆိုတာပေါ့လေအဲ့ဒီအကျိုးရှိနိုင်တဲ့ယောဂါတခုဖြစ်တဲ့အတွက်ကြောင့်ဒီဟာကိုရှိဒီလားမရှိဘူးလားဆိုတာကျွန်တော်တို့သိထားဖို့ဟုတ်တယ်။နောက်ပြီးတော့သူ့ကိုဒီအဲ့ဒါအနေနဲ့ယူပြရှိနိုင်တဲ့ကြောင့်ဒီဟာကျောပါလေကျွန်တော်တို့အခြားနှလုံးကြွက်သားကျင်းတို့တွေးတို့ကဲ့သို့ပဲအရင်ကြီးရဲ့အခန်းကံကအပိုင်းမှာပါဝင်နေတယ်ဆိုတာကိုကျွန်တော်တို့သိထားဖို့လိုပါတယ
်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအသက်အန္တရာယ်ရှိတဲ့ဆိုတဲ့အခါကျတော့ဆရာကြီးဘာကြောင့်ဒီယောဂါအဓိကဖြစ်ရလဲဆရာ
။များသောအားဖြင့်ဒီယောဂါကိုတာမန်ပြည့်စုံနေတဲ့ဆရာဝန်ကြီးတော်မှသူ့ကိုဘော်ရီရုပ်ရက်သတိပဋ္ဌာန်မြင်လွတ်သွားနိုင်တဲ့ယောဂါတစ်ခုဖြစ်ပါတယ်ဗျာ။အဲဒီယောဂါဘာကြောင့်ဖြစ်လဲဆိုတော့သူ့ကိုဘယ်လိုခွဲခြားရလဲဆိုတော့ဖြစ်တာဟို primary secondary ပေါ့ဗျာ။ဆိုပြီးတော့ဟိုဘာကြောင့်မှမရှိဘဲနဲ့ဒါတော့အကြောင်းဟိုခြေကမိဖြစ်တာဆိုပြီးကျွန်တော်တို့ခွဲခြားထားပါလေဗျ။ဟို primary ဆိုတဲ့ဖြစ်တဲ့ကာဒီယိုမာဂနီကျန်းသားများမပေါင်းတဲ့ယောဂါကတော့ genetic ပေါ့။မွေးကလေးကဂျီမာမျိုးရိုးပြီးတာပေါ့မှာပေါ့။ဆိုရင်ကျရှိတဲ့တကြောင်ကျန်းသားကြီးမပေါင်းမဲနော်အဲ့ဒါကြောင့်ဖြစ်တာလေဖြစ်တာပါလေ။နောက်ဒုတိယ secondary ခေါ်တာပေါ့။ဒါကြီးကတော့လူကြီးများမှာဖြစ်နေကြဖြစ်လဲဖြစ်တတ်တယ်ကျွန်တော်တို့ဥပမာစိတ်လူယောဂရှိရမှာဆိုတော့အဲ့လိုလူတွေမှာနှလုံးကြွက်သားကြီးပျက်စီးတတ်တယ် thyroid ဆိုတော့ကျွန်တော်တို့လည်းဘေးကအကျိုးပေါ့။ဒါပတ်သက်ပြီးတော့ရှိနေတဲ့စိတ်တော်ထုတ်တဲ့အခါမှာအဲ့လိုလူတွေမှာလည်းဖြစ်နိုင်ပါရဲ့။နောက်တစ်ခုကဒီဟာလည်းအရေးကြီးတဲ့အချက်ပါ။လူတော်တော်များများအရေးသေးစားတော့စားလေရှိတော့alcoholic cardiomyopathy to toxic ဆိုရင်ကျွန်တော်အစိတ်တော်ကြောင့်ဖြစ်တယ်ဆိုရင်အပိုင်းကြီးလည်းကျွန်တော်တို့ရှိရဲ့နောက်တစ်ခုကတော့ဓာတ်ရောင်ကြီးတို့ဓာတ်ရောင်ကြီးတင့်လာလို့ radiation ဓာတ်ရောင်ကြီးပေးခံရဲ့ဒီမှာလည်းဖြစ်ရပါတယ်နောက်တစ်ချက်ကတော့အခုပြင်းမြန်မာနိုင်ငံမှာပေါ့ဗျာရေရှိတော်အစားခေါ်မှာပေါ့ကျွန်တော်စံကြီးပါလီစားတယ်စားစားတဲ့ဟိုအဓိကအစားအဟာရကြီးစားနေနိုင်ငံဒီမှာကျွန်တော်ဆိုရှင်အမီးရမှာဗိုင်းဗီတာမင် B ကိုလုံးလုံးလောက်မစားလို့ရှိရင်ဘယ်ရီဘယ်ရီလို့ခေါ်တဲ့တခါလေကျွတ်သားလေးလည်းနာပြီးပျက်စီးသွားတယ်သူနည်းသူကနှလုံးပါဆိုလို့ရှိရင်လည်းဘယ်ရီဘယ်ရီကြောင့်ဖြစ်တဲ့မာယောပတိလို့ပါဆိုတာရှိတတ်ပါတယ်ဒါကျွန်တော်တို့နောက်ပိုင်းမှာကျမအင်းကြီးဒါကရောဒီအသိ
ညာတိုးတင်လာတဲ့ဗိုက်တာမင်စီလေးစားတယ်။အခုကအကြီးကစားရမယ်ဆိုတော့အရေးကြီးမှသိလာကြတဲ့အခါကျတော့ဒီအဖြစ်ကအရင်နဲ့ဆိုရင်လေ။နောက်တစ်ခုကအော်တိုအင်မြင်းကိုရပါလိမ့်။ပုဂ္ဂိုလ်ကိုပြန်ပြီးတော့ကိုယ်စီမှာရှိတဲ့အာဤရနေပြီးတော့ကိုယ်ကိုပြန်ပြီးဒုက္ခပိတာ foreign လောက်ဒါလည်းအဖြစ်များတဲ့ဒီမှာဖြစ်နေတဲ့ rheumatoid arthritis တို့ဆေးရောင်ရောဂါလို့ SLE လို့အဲ့လိုမျိုးတွေမှာဆိုလို့ရှိရင်လည်းကျွန်တော်တို့ကတည်းကပျက်စီးတတ်တဲ့ရောဂါကမိုင်ယိုကိုတိစ်မိုင်ယိုကိုတိစ်ရာဒီကျွန်တော်တို့ virus တို့ bacteria တို့ရောလေးပါးလာမှာကျွန်တော်ပြောသွားလို့အဲ့ဒီလိုဟာတွေကြောင့်လဲဒီအကောင်တွေကြောင့်လဲကျွန်မတွေမကောင်းတာပေါ့ဗျာ
ဟုတ်ကဲ့ဆရာအခုလိုဒီဖြစ်ရတဲ့အကြောင်းတွေသိထားတဲ့အခါကျတော့ဒီမျိုးရိုးဗီဇာဖြစ်တာတော့ကာကွယ်ဖို့ခက်တာပေါ့ဆရာနော်အဲ့တော့ကာကွယ်နိုင်တဲ့နည်းလမ်းတွေရော
အဲ့ဒီဟာက primary ဆိုတဲ့genetics ဝမွေးရပါမျိုးရိုးဗီဇာကြောင့်ဖြစ်တာတော့ကာကွယ်မှုတော့ခက်ပါလိမ့်မယ်သို့တော်လည်းပဲခုနက secondary လို့ကျွန်တော်ပြောတဲ့ဟာတွေကတော့စောစောစီစီသိလို့ရှိရင်အဲ့ဒီရောဂါတွေကိုနိုင်နိုင်နင်းနင်းကုသကြရာဖြင့်အဲ့ဒီကျွမ်းသားတွေမထိကြအောင်ကာကွယ်လို့ရပါပေါ့ဒါပေမဲ့အချိန်ကြီးအခုလိုသိကြအဖြစ်လဲပို့ပြီးတော့စောစောဟာကျွမ်းသားမပြည့်စည်တော့ဘူးဆိုလို့ရှိရင်တော့အဲ့ဒီအန်ဒီကိုကျွန်တော်ကာကွယ်နိုင်တဲ့အနေအထားမှာရှိပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာစီဂျူတို့ဒီလက်ဘင်းအချိတ်တို့ယောဂအပြင်ဒီအရက်တွေလည်းရှောင်တင်တဲ့သဘောဖြစ်တာပါဆရာနော်နောက်တစ်ယောက်ကြီးပြရလဲအတက်နိုင်ဆုံး
ဒါတွေကကျွန်တော်တို့ကာကွယ်ရမယ့်ဟာတွေရှိလို့ရှိရင်စောစောစီစီကုပါမယ်အဲ့ဒီမှာကျွန်တော်ထူးခြားတာတစ်ခုပြောရရင်တော့ဒီယောဂဟာနှလုံးတွေသက်သားတွေမကောင်းလို့ဖြစ်နေတဲ့လူတွေဟာနှလုံးကအချိန်ကြီးခါသွားတတ်တယ်ventricular fibrillation လို့ cardiac arrest လို့နှလုံးအချိန်ကြီးရပ်သွားတတ်တယ်။နောက်ဒီလူတွေကတခြားလူတွေနဲ့ဆက်လို့ရှိရင် sudden cardiac death အခုအမှ case ကနေတဲ့သတိထားပါလို့ဆောင်းနိုင်ပညာအစင်ဆက်ပြန်ပွားရေးအသေးနေရနေပြီးတော့ပြောနေတာ sudden cardiac death ဆိုတာလူတွေနှလုံးအသက်ဆုံးရှုံးရတဲ့အကြောင်းရင်းတွေမှာဒီ cardiomyopathy ဆိုတာလည်းထိတ်တန့်ကပါနေတယ်ဆိုတာကိုဒီနေနဲ့တည်ထားနေတယ်ဆိုတော့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုအသက်အန္တရာယ်ရှိတော့တဲ့ပေါ့နော်ဟုတ်လားခုနနှလုံးရက်တဲ့အဆင့်တီဖြစ်လာမယ်ဆိုလို့ရှိရင်ဒီလက္ခဏာတွေနေတဲ့ဆရာရေဘယ်လိုလက္ခဏာတွေကိုသတိထားပြီးတော့စောင့်ကြည့်ဖို့တုံးမလဲ
တာမန်လူတဲ့ဆိုင်ဒီလိုလူတွေကအချိန်ကြီးမောချက်ပြီးတော့ acute pulmonary edema ခေါ်တဲ့အဆုတ်မှာရေးမုန်းပြီးတော့ဖြစ်တဲ့ပြဿနာတွေဖြစ်တတ်တယ်သူများလိုအမောမစီဘူးပေါ့မောမောနေတတ်တယ်အာပြီးတော့လေကားတွေတက်တဲ့အခါလဲမခံနိုင်ဘူးနှလုံးမှာကျွန်တော်တို့ကြီးလိုက်တဲ့အခါမှာဒီများတဲ့လေနှလုံးဆိုင်ကဓာတ်မှန်နေမှာကြီးနေတတ်တယ်။ဒါမှမဟုတ်ကျွန်တော်ဒီလိုလူတွေကိုဒီမှာ ECG လို့မှာနှလုံးကြီးနိုင်ရည်တွေ့ရဆိုရင်တော့ဓာတ်မှန်ရိုက်ကြည့်ရမယ်။အခုကမှလေလေကူလုပ်နိုင်တဲ့ echo ဆိုတာလုပ်လို့ရတယ်။ echo ဟာဆိုလို့ရှိရင်လုပ်လိုက်တာနဲ့လူပြောမှာကာဒိုမာပသီရှိမရှိကိုကျွန်တော်တို့တို့တော့လည်းမအောင်သိနိုင်ပါလေ
။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးစီစဉ်ကိုနားဆင်ကြရတာပါ။ကျမရေးအတွက်ဆောင်းရန်ရှောင်းရန်တွေရာသီချိန်ခါလိုက်ဂရုစိုက်နေထိုင်ရမယ့်လိုအပ်ချက်တွေအဖြစ်များတဲ့ကျမရေးဆိုင်ရာပြဿနာအမျိုးမျိုးအတွက်အကြံပြုချက်တွေစတဲ့အကြောင်းအရာမျိုးစုံကိုအပတ်စဉ်ကြာသာပတိနေ့ည9:00နာရီစီစဉ်မှာတင်ဆက်ပေးသလိုပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့မှနားဆင်နိုင်ပါတယ်။အခုစနေနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်။
မန်ကြီးပြောင်းလဲဖို့ NLD ကိုမဲပေးဆိုဆိုတဲ့ရွေးကောက်ပွဲလှုံ့ဆော်တဲ့အနေနဲ့အနံ့ရတဲ့အစိုးရတွေတက်လာတာရက်တရာကြော်သွားပါပြီ။တိသာထင်ရှားတဲ့ဘယ်လိုအပြောင်းလဲတွေအစိုးရကလုပ်ပေးခဲ့ပြီးပြီလဲ။လုံနေတယ်လေလို့မေးခွန်းထုတ်ကြပါတယ်။အပြောင်းလဲကိုလူချင်းတာကြောင့် NLD ကိုတခဲနဲ့မဲပေးခဲ့ကြတဲ့လူထုဘက်ကရောအမှန်တကယ်ပြောင်းလဲနေကြပါပြီလား။နှစ်ပေါင်းများစွာအသားကျအယိုးဆွဲနေတဲ့တွေးနေကြလုံနေကြနေနေကြပုံစံတွေကိုတကယ်ပဲပြောင်းလဲနေကြပါပြီလား။အခုလာမယ့်စနေညတိုင်းရဲလူလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေး၊ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
VOA ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးကမ်းမှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြအောင်ပါရမယ်။မြန်မာပြည်ကတရုတ်အရင်နှီးကြောင်ရေးထားတဲ့ဘေကျင်းအခြေစိုက်သုတေသနဌာနထုတ်စာရန်ကိုဥအောင်ခင်သုံးသပ်ပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါရရှင်။
ဒီစံစီစီမံကိန်းရဆိုင်တဲ့လူခဏထိုးကြသွားတဲ့တရုတ်အရင်းနှီးဟာပြန်လည်တိုးပွားနေတာတွေ့ရပါတယ်။နိုင်ငံကုန်သွယ်မှုပမာဏဟာလည်းကြီးထွားနေပါလေ။တရုတ်ပြည်ကိုဓာတ်ငွေစပြီးတင်ပို့တဲ့2013မှာမြန်မာပြည်ကတရုတ်ကိုတင်ပို့တဲ့ပို့ကုန်တန်ဖိုးဟာ9ဆလောက်ထိုးတက်သွားပါတယ်။မြန်မာရဲ့အကြီးဆုံးကုန်သွယ်ဘက်ဟာတရုတ်ပါ။မြန်မာပြည်မှာနေရာတိုင်းလိုလိုတရုတ်ထွားမုန်းမှုကိုအနည်းနဲ့အများတွေ့နိုင်ပါလေ။တလူဖြစ်လာဖို့အနည်းငယ်10ကျော်တရုတ်ကရင်းနှီးခဲ့ရပါတယ်။ဒါပေမဲ့တရုတ်အရင်နှီးအကြောင်းအနောက်တိုင်းမှသာစာရန်ထုတ်ဖူးပါတယ်။မကြသေးပြီကတော့ဘေကျင်းမြို့တော်အခြေစိုက် Global Environmental Institute ကသုတေသီ3ဦးရေးသားပြုစုတဲ့မြန်မာပြည်ကတရုတ်အရင်နှီး Chinese Investment in Myanmar ဆိုတဲ့55မျက်နှာစာရန်ထွက်လာပါတယ်။အနောက်တိုင်းရဲ့တန်ခတ်မှုတရားစတာကြွယ်ဝမှုနဲ့တရုတ်မဟာဗျူဟာမှာအချက်အကျကျမှုကြောင့်မြန်မာပြည်မှာတရုတ်ကရင်းနှီးမြှုပ်နှံပုံကိုတင်ပြပါတယ်။ဦးသိန်းစိန်အစိုးရတက်လာချိန်မှာတရုတ်ဟာမြန်မာရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်နေပါပြီ။မြစ်ဆုံစီမံကိန်းရပ်ဆိုင်နေတဲ့နှစ်မှာထိုးကျသွားပြီးမြန်မာအရင်းနှီးဟာအခုတော့ထိတ်ဆုံးကူပြန်ရောက်နေပါပြီ
။တရုတ်အရင်းနှီးထဲမှာ63ရာခိုင်နှုန်းကရေအားလျှပ်စစ်ဖြစ်ပြီးရေနံ၊ဓာတ်ငွေနဲ့တက္ထုတွင်က36ရာခိုင်နှုန်းဖြစ်ပါတယ်။အခြားလုပ်ငန်းကဏ္ဍတွေက1ရာခိုင်နှုန်းပဲရှိပါတယ်။လုပ်ငန်းကြီးတွေကိုတရုတ်အစိုးရပိုင်ကုမ္ပဏီတွေကလုပ်ကင်ပြီးဘိန်းကိုအစားထိုးဖို့ရည်ရွယ်တဲ့စိုက်ပျိုးရေးလုပ်ငန်းလေးတွေကိုတော့ယူနန်တရုတ်တွေကလုပ်ကင်ပါတယ်။တပိတ်ချင်းမြို့နယ်တကောင်းတောင်ကနီကိုတက်ထုအနည်း20ထိုးယူဖို့ဒေါ်လာတန်း800ကျော်တရုတ်ကရင်းထားပါတယ်။စပယ်တောင်နဲ့ကျေးစင်တောင်မှာဒေါ်လာတန်း900ရင်းပြီးကျေးနီတန်ချိန်4000ထိုးယူနေပါတယ်။လက်ဘရောင်းတောင်မှာဒေါ်လာတန်း1100ရင်းပြီးကျေးနီတန်ချိန်3000ထိုးယူဖို့စီစဉ်နေပါတယ်။ချင်းပြည်နယ်မှာလည်းနီကိုတက်ထုထုတ်ယူဖို့တရုတ်ကစီမံကိန်းချထားပါတယ်
။တရုတ်ရင်းနှီးထားတဲ့ရေအားလျှပ်စစ်စီမံကိန်း26ခုရှိတဲ့အနေနဲ့3ခုသာပုဂ္ဂလိကပိုင်ဖြစ်ပြီး23ခုကိုတရုတ်အစိုးရကုမ္ပဏီတွေကပိုင်ဆိုင်ပါတယ်။တရုတ်ပြည်ကိုလျှပ်စစ်တာပေးမဲ့စီမံကိန်းတွေဖြစ်တာမို့ရေကားသားအများစုဟာတရုတ်နေစပ်တဲ့နီးတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရှိကြပါတယ်။မြစ်ဆုံချီပွေချီပွေငယ်ဂူဆောက်ခေါင်းလန်းပူဂျီနာဖီဇိုနဲ့လိုက်စားစားတဲ့စီမံကိန်းတွေမှာတရုတ်နဲ့ဖက်ဆက်လုပ်သူဟာကွယ်လွန်သူဘိန်းဘီယင်ဟောင်းလောဆင်ဟန်ရဲ့သားဦးထွန်းမြင့်နိုင်ရဲ့ Asian World Company ဖြစ်ပါတယ်။ကုလုံဆယ်စီမံကိန်းမှာလည်းဦးထွန်းမြင့်နိုင်လွတ်ပိုင်ခွင့်ရထားပါတယ်။ Asian World နဲ့တရုတ်ကုမ္ပဏီတွေဖက်ဆက်လုပ်ခွင့်ရတဲ့ရေအားလျှပ်စစ်စီမံကိန်းပေါင်း9ခုလောက်ရှိပါတယ်။ Asian World ပိုင်နဲ့တောက်ရေကနှစ်ကလျှပ်စစ်ဓာတ်အားကိုအစိုးရကပြန်ပြီးဝယ်ယူနေရပါတယ်။
ဘူတန်ရွှေရဲ့လူယုံကွယ်လွန်သူဥအောင်တောင်းရဲ့သားတွေပိုင်တဲ့ IGE ကုမ္ပဏီလဲတရုတ်နဲ့တွဲပြီးရေအားလျှပ်စစ်တိဆောက်ခွင့်ရထားပါတယ်။နောင်ဖနဲ့ဟတ်ကြီးအပါအဝင်ရေအားလျှပ်စစ်၄ခုကို IGE ကုမ္ပဏီကတရုတ်နဲ့တွဲပြီးတိဆောက်မှာဖြစ်ပါတယ်။ဒါပေမဲ့စီမံကိန်း၄ခုစလုံးရပ်ဆိုင်ထားတယ်လို့ပေကျင်းစာရမ်းမှာဖော်ပြပါတယ်။နောင်ဖရေအားလျှပ်စစ်ကတရုတ်ကိုတအားပေးဖို့ရည်ရွယ်ပြီးဟတ်ကြီးကတော့ထိုင်းတွဲဖြစ်ပါတယ်။နောင်ဖရေအားလျှပ်စစ်ကိုရှမ်းပြည်နယ်အစိုးရကခွင့်မပြုကြောင်းမကြာမီကသတင်းထွက်လာပါတယ်။ဘိန်းအစားထိုးစိုက်ပျိုးရေးဆိုတဲ့ရည်ရွယ်ချက်နဲ့ရှမ်းပြည်မြောက်ပိုင်းမှာစိုက်ပျိုးရေးလုပ်နေတဲ့တရုတ်ကုမ္ပဏီပေါင်း200လောက်ရှိကြောင်းပေကျင်းစာရမ်းမှာဖော်ပြထားပါတယ
်။ယူနန်ကိုရင်းနှီးတဲ့ငွေတင်ပို့တဲ့မဒရစ်ကျွန်းရင်းနှီးစခန်ပြီးစီးသွားတဲ့အတွက်ကြောက်ဖြူအထူးစီးပွားရေးဇုန်တည်ဆောက်ရေးကိုတရုတ်ကစိတ်ဝင်စားနေပါတယ်။ဒီစီမံကိန်းအတွက်မတ်တီငွေဒေါ်လာသား8300လိုအပ်ပြီးနောက်35နှစ်အတွင်းမှာဒေါ်လာသား19000ကျော်ရင်းနှီးဖို့ခံမှန်းထားပါတယ်။တရုတ်နဲ့လက်တွဲမဲ့သူကတော့ခရိုနီဟောင်းဦးတေဇာဖြစ်ပါလေ။ယူနန်ရခိုင်မီးထန်းလမ်းဖတ်ဖို့2017မှာနားလည်မှုရယူခဲ့ပြီးမှမတင်မကျဖြစ်နေပါတယ်။လမ်းအစပိုင်းဖြစ်တဲ့လင်းကျန်ချင်းရွှေဟော်အပိုင်းကိုလေးတင်နဲ့တိဆောက်မယ်လို့ရှင်းဟွာသတင်းမှာဖော်ပြပါတယ်။သဘောပေါက်ရင်းကျင်တဲ့လူအဖွဲ့အစည်းကိုထိခိုက်နိုင်မဲ့အန္တရာယ်ကိုတရုတ်ကုမ္ပဏီကြီးတွေသဘောပေါက်ပြီးမှလက်တွေ့အကောင်အထည်ပေါ်တဲ့ဘက်မှာမထိမရောက်ဖြစ်နေတယ်လို့ဆိုပါတယ်။မြန်မာနဲ့ဖက်ဆက်လုပ်တဲ့တရုတ်ကုမ္ပဏီလေးတွေကတော့ဒီကိစ္စမှာမြန်မာဘက်ကတာဝန်ယူရမယ်လို့ယူဆပါတယ်။ မြန်မာပြည်ကရပ်ဖက်အဖွဲ့အစည်းတွေကိုတရုတ်ကုမ္ပဏီတွေမကင်တွယ်တတ်တာဟာလေတရုတ်စံရင်ရေးစိတ်သက်ပြင်းထန်လာရတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ဆိုပါတယ်အရပ်ဖက်အသင်းအဖွဲ့တွေနဲ့သဟဇာတဖြစ်ရေးဟာတရုတ်ကုမ္ပဏီတွေရဲ့ရည်ရွယ်ချက်ဖြစ်တဲ့ကြောင်းဘေဂျင်းမြို့တော်အခြေစိုက် Global Environmental Institute ရဲ့စာတမ်းမှာပေါ်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နှาศင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနှาศင်နိုင်ကြပါရဲ့ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်ရင်သတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်ရင်သားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါရဲ့ရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့နိုင်ငံတော်ဒုတိယသမ္မတဦးဟင်နရီဗန်တီယူကနေစကိုင်းတိုင်းဒေသကြီးကလေးမြို့မှာရှိတဲ့ရာဇကြိုရေလောင်တမန်ဘတ်စုံစီမံကိန်းနဲ့ရေကြီးမှုတွေကြောင့်ပျက်စီးသွားတဲ့လမ်းတံတားတွေကိုတွားရောက်စစ်ဆေးခဲ့ပါတယ်။ရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းပလောင်တပ်ဖွဲ့တို့ရဲ့စစ်ရေးပြဿနာတွေကြောင့်ဒေသခံလူစု900ကျော်နေရပ်ကနေထွက်ပြေးနေရတယ်ဆိုတာနဲ့ချင်းပြည်နယ်တောင်ပိုင်းညီလာခံပိတ်ပင်ခံရတဲ့အပေါ်ချင်းနိုင်ငံရေးပါတီနဲ့လူမှုအဖွဲ့အစည်းတွေကလည်းဘလို့သဘောထားအမြင်တွေရှိနေပါသလဲဆိုတဲ့အခြေအနေတွေကိုကြားကြရမှာပါရှင
်။ကျွန်မကနူပန်ပါတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌနိုင်ငံတော်ဒုတိယသမ္မတဦးဟင်နရီဗန်တီယူဟာဇူလိုင်လ10ရက်နေ့ကစကိုင်းတိုင်းဒေသကြီးကလေးမျိုးကိုတွားရောက်ပြီးရာဇကြိုရေလောင်တမန်ဘက်ဆောင်စီမံကိန်းနဲ့မိုးများပြီးရေကြီးမှုတွေကြောင့်ပျက်စီးသွားတဲ့လမ်းတံတားတွေကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမိုးများပြီးရေကြီးမှုကြောင့်ချင်းတောင်ဘက်ကတလဟောလိန်ဆင်းလာတဲ့ချောင်းရည်နဲ့တစ်တုံးတွေကြောင့်ရာဇကြိုရေလောင်တမန်ဟာစိုးရင်ရေကျော်တဲ့အထိကြော်သွားခဲ့ပြီးဒေသခံပြည်သူတွေစိုးရင်ထိတ်လန့်ခဲ့ရပါတယ်ဒေသခံပြည်သူတွေရဲ့စိုးရင်တောင့်ကြမှုတွေကိုဖြေလျှော့ပေးဖို့ရေလောင်တမန်နဲ့တန့်ခိုင်မှုအခြေအနေ NDA ဖြစ်ပေါ်နိုင်မှုရှိမရှိအခြေအနေရေလောင်တမန်ခိုင်ခန့်အောင်ပြင်ဆင်ဆောင်ရွက်ထားမှုအခြေအနေတွေကိုအများပြည်သူသိရှိအောင်အချိန်နဲ့တပြေးညီထုတ်ပြန်ဆောင်ရွက်သွားကြဖို့ဒုတိယသမ္မတကပြောဆိုခဲ့ပါတယ်ကလေးမျိုးနယ်ဟာပြီးခဲ့တဲ့2015ခုနှစ်ကရေကြီးရေလျှံမှုတွေကြောင့်သဘာဝဘေးဒဏ်ကိုဆိုးဆိုးရွားရွားခံခဲ့ရတဲ့ဒေသဖြစ်ပြီးယနေ့ချိန်ထိပြန်လည်ထူထောင်ရေးလှုပ်ဆောင်နေတဲ့ဒေသလည်းဖြစ်ပါတယ်
ရှမ်းပြည်တပ်မတော် RCSS SSC နဲ့တောင်ပလောင်မြို့တပ်လူမျိုးရေးတပ်မတော် TNL ရဲ့အကြာနေမီအငင်းပွားမှုစီးရေးတင်းမာမှုပြဿနာတွေကြောင့်ဒေသခံ900ကျော်နေရက်ကနေစွန့်ခွာထွက်ပြေးနေရပါတယ်ကျူရန်လာဒုတိယပတ်ကဆက်လို့ယနေ့ထိရှမ်းပြည်မြောက်ပိုင်းဒီဘောမြို့နယ်နမ်ဒူမြို့နယ်အတွင်းကြေးရွာနီးနားတွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရတာပါနမ်ဒူမြို့ကရှင်မင်းတဘုံတော်ကြီးကျောင်းမှာမန်တုံမြို့နယ်ကရွာ၄ရွာကရွာသား400ကျော်ဒီဘောရတနာရွှေကူကျောင်းမှာစစ်ပေးဆောင်369ရောက်ရောက်ရှိလာတယ်လို့လည်းကူညီပေးနေတဲ့သူတွေကပြောပါတယ်2015နှစ်နောင်ပိုင်းကစလို့ရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်မြူတာလူမျိုးရေးတပ်မတော် TNL အကြားနေမင်းအငင်းပွားမှုပြဿနာကြောင့်ဒီဘောနမ်တူကြောင့်မဲ့နမ်ခမ်းနဲ့မန်တုံမြို့နယ်တွင်ဒေသခံထောင်ကနန်းစစ်ပေးစစ်တမ်းတင့်နေပါတယ်
။ရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းဟာဇူလိုင်လ23ရက်နေ့နံနက်ပိုင်းကမြောက်ဦးမြို့အလိုတော်ပြည့်အောင်မြေဘောတိဓမ္မရိတ်တာကျောင်းမှာရေဘေးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်အဲ့ဒီတွေ့ဆုံပွဲမှာရေဘေးဒုက္ခသည်တွေအတွက်ထောက်ပံ့ရေးတချို့ပေးအပ်ခဲ့ပြီးမြောက်ဦးမြို့မှာရေလွမ်းမိုးခံရတဲ့အခြေအနေကိုတာဝန်ရှိသူတွေကတင်ပြခဲ့တယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းဟာဇူလိုင်လ12ရက်နေ့ကရခိုင်ပြည်နယ်စစ်တွေမျိုးကနေတဆင့်မြောက်ဦးမျိုးကရေဘေးဒုက္ခသည်တွေနဲ့တနာယီနီးပါတွေ့ဆုံအပြီးမှာတော့တောက်တော်ဘက်ကရေကြီးမှုအခြေအနေကိုလိုက်လံကြည့်ရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်
ကချင်ပြည်နယ်ဟူကောင်းချိုင်ဝမ်ဒေတာတနိုင်းမြို့နယ်ဘက်မှာမိုးအစ်စ်မပြတ်ရွာတွင်မူကြောင့်စုလင်လဆန်းပိုင်းကလေးကတနိုင်းမြို့ရေတက်လာပြီးရေရှမ်းတက်လာတာကြောင့်ဒေတာခံတွေခက်ခဲနဲ့ရင်ဆိုင်နေရပါတယ်။မြို့ရေရှမ်းတက်လာချိန်မှာနေရေလွမ်းမိုးတွားခဲလို့ရေမရောက်သေးတဲ့ကုန်းမြင့်ပေါ်လမ်းမပေါ်တွေမှာရွှေ့ပြီးနေထိုင်ကြရပြီးငွေကြေးတက်နိုင်သူတချို့ကတော့တဲခိုခမ်းမှနေနိုင်ပေမဲ့အများအပြားကတော့နေစရာမရှိသေးပါဘူးလို့ဒေတာခံတွေကပြောပါတယ်။ A ku chen ye bet in a bidu de ma toka kakede yin sign yabi met the song dia kuni mea de bulo de da kanuga piovare.
Nasata yasu pinonina can adre, mo amuda de yalongo goes up you re, atan, datan te, tempiana bo adre, mumbite party usane mo amuda, confront yaku, ogola patama apama, jimpa, babo shibare, conframa, munangae party re, munlumu apuasi re, muntangaro rene, mumyoche pokuri, sashire, along, pawinine, confront de yale pietelo, mumbite party, pidrin ye at awunkan, nawin laga piovare. Come from man, a set a yazu, pinonina can damn at a down air. A muda silo minu ye gaysago, diga swinum up your biro. Moon a muda mia ye sweat hare, yamanya, moon bine, placebo, chicken ubidine. A muda nila can, singing chimpana and boot a dragole, swinu dabo shibare. Come frango, moon be the body, tinto name, pite, molumian kayan, tana choti shia, gayim bine, jan insaji mune, down pop de yama, don't yet at jimpa dabo season, tavare.
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်ချင်းပြည်နယ်မင်းတပ်မြို့မှာကျင်းပပို့ရထားတဲ့ချင်းပြည်နယ်တောင်ပိုင်းညီလာခံကိုနိုင်ငံတော်သမ္မတယုံကနေကျင်းပခွင့်မပြုခဲ့ပါဘူးဒီမိုကရေစီအစိုးရတက်လက်ထက်မှာအခုလိုတားမြစ်ပိတ်ပင်မှုတွေရှိနေစေအပေါ်ချင်းနိုင်ငံရေးပါတီနဲ့လူမှုအဖွဲ့အစည်းတွေကလည်းဘယ်လိုသဘောထားအမြင်တွေရှိနေပါသလဲဆိုတာကိုဆက်လိုင်းရောဘတ်ရဲ့စူးစီးချက်ကိ ကိုနိုင်ငံတော်သမ္မတယွန်းကဆိုင်းငံ့ထားဖို့ညွှန်ကြားလာတာအစိုးရတည်းရဲ့ policy ကိုမေးခွန်းထုတ်เสียဖြစ်လာတယ်လို့ညီလက်ခံချင်းပါရေးကော်မတီတွင်းမှုဦးအောင်လောဟာကပြောပါတယ
်ဒီအစိုးရလက်ထက်မှာကကျွန်တော်တို့ပို့ပြီးတော့မှပုံလင်းမြင်သာမှုရှိလာမယ်ပို့ပြီးတော့အဆင်ပြေလာမယ်ကောင်းလာမယ်ဆိုပြီးတော့ကျွန်တော်လည်းအများကြီးမျှော်လင့်ခဲ့တယ်ဒါပေမဲ့အခုဖြစ်လာတဲ့အနေအထားမျိုးကကျွန်တော်တို့အတွက်အရင်ပြီးခဲ့တဲ့အချိန်တုန်းကထက်တောင်မှတော်တော်ကိုဆိုးွားတယ်လို့ကျွန်တော်တို့ခံစားရတဲ့အတွက်သူတို့ရဲ့ policy ပိုင်းကိုတော့နည်းနည်းမီးခွန်းထုတ်เสียဖြစ်လာတာပေါ့နော
်ချင်းမြင့်နယ်တောင်ပိုင်းညီလာခံမှာ2013ခုနှစ်ကကျင်းပခဲ့တဲ့ဒုတိယချင်းမြောက်ချင်းမြူရညီလာခံမှာဆုံးဖြတ်ခဲ့ကြတဲ့ချင်းပုံသဘောတူညီချက်150ချက်ကိုပြန်လည်လေ့လာဆန်းစစ်ဖို့23ရာစုပင်လုံခေါ်ပြည်တော်စုငင်းချင်းရေးညီလာခံကိစ္စနဲ့ချင်းမြင့်နယ်တောင်ပိုင်းဒေသကမြို့နယ်၄မြို့နယ်ဖြစ်တဲ့မင်းတပ်မတူပြီးပလဝကံပက်လက်မြို့နယ်ကဒေသခံမြို့နယ်စုတွေကြားအမျိုးသားရေးလုပ်ငန်းပိုင်းဆိုင်ရာမှာရေရှည်အလုပ်သွဲလုပ်နိုင်ရေးစုံရအဖွဲ့အစည်းတစ်ခုဖြစ်ပေါ်လာရေးတို့ကိုအဓိကဆွေးနွေးသွားဖို့အစီအစဉ်သားခဲ့ကြတာပါညီလကံတက်ရောက်ဖို့ချင်းမြင့်နယ်တောင်ပိုင်းဒေသကမြို့နယ်၄မြို့နယ်ကကိုယ်စားလှယ်တွေပြင်အထူးဖိတ်ကြားခြင်းခံရတဲ့ပုဂ္ဂိုလ်တွေလည်းမင်းသားမျိုးကိုရောက်ရှိပြီးညီလကံကျင်းပခွေအသိဖြစ်နေတဲ့အချိန်မှာအခုလိုနေကပိတ်ပင်ခံရတာဖြစ်ပါတယ်ညီလကံကျင်းပခွေပိတ်ပင်တဲ့ကိစ္စနဲ့ပတ်သက်လို့ချင်းတုတ်သက်ရေးပါတီသူဦးမှုဦးရှိန်ထွန်းကတော့အခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်သူတို့တင်ထားတာကတော်တော်ကြာပြီဆိုတော့တပတ်နောက်အလိုမှကဲဒီဟာတော့အချိန်ဆောင်နေပါသေးတယ်ဆိုပြီးတောင်းစားစာလီးမြပို့လိုက်လို့ရှိရင်သူတို့ဘက်ကပြင်ဆင်ထားလို့ရတာပေါ့ဒီအုပ်ချုပ်ရေးရေးရကတော့အရင်တော့ပုံစံအတိုင်းပဲပါဇက်ကနေပဲဒီမိုကရေစီဆိုရဆိုပြီးပြောတဲ့သဘောပဲတော့ဖြစ်တာကိုသူလုံထုံးလုံးကြီးကလုံးဝကိုမပြောင
်းချင်းလူအခွေရေးဖွဲ့ CHRO တာဝန်ခံသူဖြစ်တဲ့စောက်လင်းကတော့ချင်းမြင့်နယ်တောင်ပိုင်းညီလာခံကျင်းပခွေပိတ်ပင်ခံရတာအခုလိုချိန်ကမျိုးမှမဖြစ်သင့်တော့ဘူးလို့ထောက်ပြပါတယ
်မဖြစ်သင့်တဲ့အရာလို့ပဲကျွန်တော်ယူဆတယ်ဘာလို့ဆိုတော့အရင်တော့ကတော့ချင်းပြည်နယ်ကလုံချုံရေးအရာဆိုရင်ရတဲ့အပိုင်းမျိုးတို့အကြောင်းပြလက်ရှိတယ်လေအခု ceasefire လည်းလုပ်နေကြပြီလုံချုံရေးအကြောင်းပြအဆက်လည်းမရှိတော့ဘူးပြီးတော့ဒီလိုမျိုးအရက်ဖက်ဖွဲ့စည်းတွေကကျင်းပတဲ့ညီလာခံတဲ့တစ်ချက် event တစ်ခုပဲဖြစ်ဖြစ်အဲ့ဒါတော့လွတ်လပ်စွာကျင်းပနိုင်ခွင့်တော့ရှိရမယ်လို့ကျွန်တော်ယူဆတယ်ကြောင
့်အခုလိုတောင်ပိုင်းညီလာခံကျင်းပခွေပိတ်ပင်ခံရတဲ့အကြောင်းရင်းကိုတိတိကျကျမသိရသေးပေမဲ့ညီလာခံကျင်းပခွေတောင်းခံတဲ့အချိန်မှာမင်းသက်ခရိုင်မျိုးနွယ်စုများတွေ့ဆုံပွဲမြင်နဲ့တောင်းဆိုခဲ့ပြီးနောက်ပိုင်းမှာချင်းမြင့်နယ်တောင်ပိုင်းညီလာခံမြင်နဲ့ညီလာခံကျင်းပဖို့စီစဉ်နေတဲ့အတွက်ချင်းလူမျိုးတွေကြားမလိုလားအပ်တဲ့စိတ်ဝင်ကွဲမှုတွေဖြစ်ပေါ်နိုင်တဲ့ဆိုပြီးနိုင်ငံတော်သမ္မတယွန်းကနေတဆင့်ပိတ်ပင်လာတာဖြစ်တယ်လို့ချင်းပြည်နယ်စိုးရဖွဲ့တွေကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ရခိုင်ပြည်နယ်မှာဒီလအစပိုင်းကမိုးအဆင့်ပြတ်ရွာသွန်းပြီးရေကြီးခဲ့တဲ့အတွက်လူသေဆုံးမှုတွေရှိခဲ့တဲ့အပြင်အိုးအိမ်တွေပျက်စီးခဲ့တယ်လို့လေယာဆိုင်ပြည်ရေးလုပ်ငန်းတွေလည်းအများအပြားပျက်စီးခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းရေဘေးအခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားတဲ့သတင်းတော်ကိုကြားကြားရမှာပါရှင်။
ရည်လွှမ်းမှုခံခဲ့ရတဲ့ရခိုင်ပြည်နယ်မြို့နယ်တချို့ကထိခိုက်မှုအခြေအနေတွေကိုအရေးဖအဖွဲ့စစ်တစ်ခုဖြစ်တဲ့ People for People အဖွဲ့ကကိုစိုးလန်းကအခုလိုပြောပြပါတယ
်။ဒီကားဖြစ်တာကမြန်မာမျိုးနေမြောက်မျိုးနေတောက်တော်မျိုးနေရဲ့ကျွန်တော်ရဲ့မျိုးနေအစိုက်ပိုင်းနေရာတချို့ပေါ့။အဲ့ဒီနေရာတွေပေါ့အများဆုံးရည်လွှမ်းခံရတဲ့အခြေအနေမှာရှိတယ်။လက်သမားတွေအများဆုံးလိုက်တာလေလက်သမားတွေကစပါးတွေသူတို့အစင်းနဲ့ပြေးထားပြီးပြီ။လောရည်နဲ့ထန်တာအတွက်စက်တွေကိုတောင်းလာကြတယ်ဆိုတော့ဒီစက်တွေကဒီမှာမြုပ်ပါတော့တာလို့ ့ကျန်ပြီးမှခရရနဲ့ပိုင်းပါဒီစစ်တွေကိုပြင်ဆင်ရတော့အချိန်ကြီးတောင်းတော့ခဲ့ခဲ့ဖြစ်တယ်
ရေပိတံကိုအဓိကခံခဲ့ရတဲ့မြောက်ဦးမြို့ရဲ့ရေပိဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုမြောက်ဦးမြို့နယ်အမှတ်တိုက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသာထွန်းစင်ကအခုလိုပြောပြပါတယ
်ကျွန်တော်တို့မြောက်ဦးမြို့ပေါ်မှာကကြတော့ရေပိချောင်းဒုက္ခပင်စခန်းကြီးခုလောက်ကိုရှိလာတယ်ဒီမြောက်မြို့နယ်မြောက်ပိုင်းဖြစ်တဲ့ဒီရပင်မဆိုရင်အင်းကြီး460ရှိတဲ့အကုန်လုံးမြို့တွေစပွားကြီးက7လုံးရေမြို့ပြီးတော့ပါသွားတယ်အဲဒီမှာတော့အင်တာစု40ကျိုးနဲ့မြို့ရဲ့ဆရာကျော်ကပထမတော့သူတို့ကပူကြီးကောင်းကိုယ်လုံးနေရတယ်ကိုတော့သူတို့တွေလည်းကိုယ်ရင်ကိုပြန်နေကြပါ
မြောက်ဦးမြို့ပေါ်တခုလုံးအတိုက်တာနဲ့လေရေနိုင်မြောက်ခဲ့တဲ့အတွက်နောက်ထပ်ဒီလိုရေကြည့်ရေလျင်တာတွေမဖြစ်ဖို့မြို့တွင်းက6တွေရေစီရေလာကောက်အောင်တူဖော်ဖို့အတွက်မြို့လုံးကျွတ်စီဝေးတခုကျင်းပပြီးကော်မတီတခုကိုလေအခုရပိုက်ကဖွဲ့စည်းခဲ့ကြပါတယ်ရေပိသံပြည်သူတွေကိုပြည်နယ်အစိုးရနဲ့နိုင်ငံရေးပါတီတွေအရေးဖက်လူမှုအဖွဲ့အစည်းတွေကအရေးပေါ်အကူအညီတွေထောက်ပံ့ပေးနေပေမဲ့တောက်ဆုံးရေနဲ့အစားစာအရေးတကြီးလိုအပ်နေစစ်လို့မင်းပြားမြို့ခံဦးစန်းထွန်းကပြောပါတယ်လွန်ခဲ့တဲ့နေ့ကလေရခိုင်ပြည်နယ်တခုလုံးအတိုက်တာနဲ့ရေလွှမ်းမိုးတာခံခဲ့ရတဲ့အတွက်လူနေအိမ်အများပြားနဲ့လေယာဉ်တွေပျက်စီးခဲ့ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။နိုင်ငံတော်ဒုတိယသမ္မတဦးဟင်နရီဘန်တီယူကနေစကိုင်းတိုင်းဒေသကြီးကလေးမြို့ရစကြိုရေလောင်တမန်ဘက်ဆောင်စီမံကိန်းနဲ့ရေကြီးမှုတွေကြောင့်ပျက်စီးသွားတဲ့လမ်းတံတားတွေကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
ထိုင်းနဲ့ဇာတိတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါအခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြချင်းည10နာရီကနေ17နာရီထိလိုင်းတိုမီတာ32နဲ့50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနောက်ဆုံးလွှင့်အစီအစဉ်ဆိုတဲ့ခေါင်းစဉ်ကနေနားဆင်နိုင်ကြပါတယ်မကြခင်မှာကျမတို့ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်အစီအစဉ်ဆုံးသက်ခင်မှာတရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင်
။အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့နဲ့လူမှုဝန်ဝိုင်းတွေကြားနောက်ထပ်တင်းမာမှုတွေကိုလာမယ့်နှစ်အဲ့ထက်ပိုပြီးတော့နောက်ထပ်အချိန်တော်တော်ကြာကြာထိမြင်နေရအောင်မယ်လို့မျှော်လင့်ရကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောပါရယ်။သမ္မတအိမ်ပြည်တော်မှာဗိုလ်ထုနေက၄နာရီကြာတွေ့ဆုံဆွေးနွေးပွဲတစ်ခုအပြင်သမ္မတအိုဘားမားကအဲ့လိုပြောသွားတာပါ။အဲ့ဒီဆွေးနွေးပွဲကိုရဲတပ်ဖွဲ့အကြီးအကဲတွေပြည်내အုပ်ချုပ်ရေးမှုနဲ့မြို့တော်ဝန်အများအပြား Black Lives Matter လို့ရှာမှုမှာပါဝင်သူတွေတက်ရောက်ကြပါရယ်။ရီပလီကန်သမ္မတလောင်းဖြစ်တည်ကြတဲ့လောက်ဖြစ်နေတဲ့ဒေါ်နယ်ထရမ့်ကဒုတိယသမ္မတလောင်းရွေးချယ်ဖို့စကားတွေဆင်းရောက်နေပြီးမနေ့ကတောက်ကြနေမှာကြေညာဖို့စီစဉ်နေပါတယ်ဒေါ်နယ်ထရမ့်ရဲ့အင်္ဂါနေ့ကမဲဆွယ်စည်းဝေးမှာအတူပါဝင်ခဲ့တဲ့အင်ဒီယားနားပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန့်စ်အောက်တိုဘာပတီဟောင်းနူးဒ်ဂင်ဂရစ်နဲ့လက်ရှိနယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်တီတို့၃ယောက်နဲ့တယောက်ကိုရွေးမယ့်အလားအလာရှိပါတယ်ပြည်တွင်းဝန်ကြီးချုပ်တဲ့ထရီဇာမေရဲ့အဆိုအရအတွက်လူတွေရွေးချယ်ဖို့ဟာပြည်တွင်ပြည်သူတွေကိုရေရှည်မှာထိခိုက်နေနိုင်စေမဲ့အန်ဒရယ်များလာတဲ့လှုပ်ဆောင်မှုတစ်စီတစ်ပိုင်းဖြစ်တယ်လို့ဥရောပပါလီမန်အကြီးအကဲမာတင်ရှူးစ်ကအုတ်ပန်းလိုက်ပါတယ်။ပြည်တွင်နိုင်ငံရဲ့ဝန်ကြီးချုပ်တွေအဖြစ်ဗိုလ်ထုနေမှာစတင်ပြီးတာဝန်ယူတဲ့ Theresa May ဟာ EU ဥရောပသမဂ္ဂတွေကနေ UK နိုင်ငံခွဲထွက်မဲ့အချိန်ခက်ခဲလာတဲ့လုပ်ငန်းတာဝန်တွေကိုဦးဆောင်ဖို့သူ့ရဲ့အစိုးရအဖွဲ့ကိုချက်ချင်းပဲဖွဲ့စည်းတာပါ။ Mr. Shoes ရဲ့အဆိုအရသူရွေးချယ်တဲ့အစိုးရအဖွဲ့ဝင်တွေကိုကြည့်ရင်ဒါဟာပြည်တွင်နိုင်ငံရဲ့မျိုးသားကျိုးစီးပွားကိုတိုးတက်စေဖို့တဲ့ပါတီတွင်းနိုင်ငံရေးကိစ္စတွေကိုဖြည့်ရှင်းဖို့လုပ်နေတယ်လို့ဆိုပါတယ်။ Syria သမ္မတဘတ်ဆော်ရဲ့အဆက်ကရုရှားအစိုးရဟာသူ့ကိုအာဏာဆွန့်လွတ်ဖို့ဘယ်တော့မှမပြောဘူးလို့ပြောလိုက်ပါတယ်။ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဖရော့ဖ်ကပဲဖြစ်ဖြစ်သမ္မတဗလာဒီမီယာပူတင်ကပဲဖြစ်ဖြစ်သူ့ကိုအာဏာဆွန့်မှာဆိုပြီးဘယ်တော့မှမပြောဘူးတဲ့အကြောင်း NBC ရုပ်သံသတင်းဌာနနဲ့တွေ့ဆုံမိန့်မြန်းချက်တစ်ခုတွင်သမ္မတအဆက်ကပြောသွားပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။တောကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.